Welcome to the Voice of America in Burmese.
Mingla ba khmyar. Voice of America တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ10ရက်တောက်ကြနေမနေ့ဖက်အစီအစဉ်တွေကို American Bidon City Washington DC မြို့ကနေ 9.32m 48 ဒုကနေတိုက်ရိုက်နိုင်ဖန်ဆင်နိုင်တယ်လို့ VOA Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ရဲမထွန်ပါဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျမခင်ဗျာတပ်ပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိနေတူကြီးညာပေးပါပါသမရထရမ့်အပေါ်မှာတရားဆွဲဆိုရေးစုံစမ်းစစ်ဆေးမှုတွေမှာကျေသပရင်းတွေကတော့ဒုသမရရဲ့လက်ထောက်တယောက်ကိုကြားနာစစ်ဆေးခဲ့ပါတယ်အိန္ဒိယသမုဒ္ဒရာဒေသရင်းနိုင်ငံများအဖွဲ့ IORA မှာမြန်မာကအဖွဲ့ဝင်ဖြစ်တဲ့ရှောက်ထားမှုကိုဘင်္ဂလားဒေ့ရှ်နိုင်ငံကပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုရဲမင်းထွန်
းကောင်းပါပြီခင်ဗျာအခုလို့ထိတ်တန့်ရောက်သတင်းတွေအပြီးနားဆင်ရမယ့်သတင်းလာတစ်ခုမှာတော့
Together, we can do something spectacular. We can transform people's hopes.
Britain နိုင်ငံအတိုက်ခံပါတီကောင်းဆောင်ကနိုင်ငံရေးစည်းရဲချမ်းသာကောဟာချက်လျှော့ချဖို့လက်တွဲလှုပ်လှုပ်ရှားဖို့ပြောကြားချက်ပါသတင်းတွေအပြည့်နှားဆင်ရပါမယ်ဒီသတင်းနဲ့အတူ New Delhi ကလူမှုညဉ့်ညံ့မှုနဲ့မြို့လူထုရဲ့ကျန်းမာရေး American နိုင်ငံကအာရှတွေပွားတွေရဲ့မြို့တော်လိုဖြစ်နေတဲ့ San Gabriel Valley ဒေသအကြောင်းသတင်းလာတွေအပြင်ကမ္ဘာသတင်းတွေကမြန်မာပြည်သတင်းတွေကိုလည်းနှားဆင်ရပါမယ်ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့ဥအောင်ခေရမြန်မာရေးသုံးသပ်ချက်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသားသတင်းလာတွေကိုလည်းနှားဆင်ကြရမှာဖြစ်ပါတယ်အခုတော့တောက်ကြနေမယ့်ဖက်နောက်ဆုံးရနိုင်ငံသားသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးပါခင်ဗျာ
သမရဒေါနယ်ထရမ့်အပေါ်မှာတရားဆွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုတွေမှာဒုသမရမိုက်ပန်ဆင်နိုင်ငံခြားရေးအကြံပေးဖြစ်တဲ့ဂျင်နီဖာဝီလျံစ်ဟာအောက်လွှတ်တော်စုံစမ်းရေးကော်မတီရှေ့မှောက်ကျမ်းမှာကျမ်းနာပွဲမှာထွက်ဆိုခဲ့ပါတယ်သူဟာသမရဒေါနယ်ထရမ့်နဲ့ယူကရိန်းသမရဗိုလိုဒီမီယာဇယ်လင်စကီတို့ရဲ့ဇူလိုင်လတယ်လီဖုန်းဆက်သွယ်ပြောကြားချက်တွေကိုနားထောင်ခဲ့ရသူဖြစ်ပါတယ်စုံစမ်းစစ်ဆေးမှုအတွက်တကပိတ်ကြားနာပွဲမှာထွက်ဆိုဖို့ကျတဲ့ပြည်နေမှာအောက်လွှတ်တော်ကိုဂျင်နီဖာဝီလျံစ်လာရောက်ခဲ့တာပါ2020အမေရိကန်သမ္မတရွေးကောက်ပွဲမှာထိတ်ဆုံးကပြေးနေသူတဦးဖြစ်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ပေါ်မှာယူကရိန်းကစုံစမ်းစစ်ဆေးမှုတွေလုပ်မပေးရင်ယူကရိန်းကိုပေးရမယ့်ဒေါ်လာ390သန်းတန်အမေရိကန်စီးရေးအကူအညီတွေယာယီဆိုင်းငံ့ထားဖို့အတွက်သမ္မတထရမ့်ရဲ့အဲ့ဒီအချိန်ကဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဒုသမ္မတမိုက်ပန့်ဘယ်အတိုင်းတအားထိတည်တယ်ဆိုတော့အောက်လွှတ်တော်ကော်မတီကစုံစမ်းမှုတွေတည်ကျင်နေတာဖြစ်ပါတယ်ဂျင်နီဖာဝီလျံစ်ဟာဇူလိုင်25ရက်ကသမ္မတထရမ့်နဲ့ယူကရိန်းသမ္မတဇယ်လင်စကီတို့ကြားတယ်လီဖုန်းဆက်သွယ်ပြောကြားချက်ကိုနားထောင်ခဲ့ရတဲ့အပြင်စက်တင်ဘာ1ရက်နေ့မှာဝါရှောမှာယူကရိန်းသမ္မတဇယ်လင်စကီနဲ့ဒုသမ္မတမိုက်ပန့်စ်တို့တွေ့ဆုံပွဲကိုလည်းတက်ရောက်ခဲ့သူဖြစ်ပါတယ်
။ဆီးရီးယားနိုင်ငံမျိုးပိုင်းကရေနံရင်းတွေကိုကောက်ကွယ်ပေးဖို့ချထားတဲ့အမေရိကန်တပ်ဖွဲ့တွေဟာရေနံကရတဲ့ငွေတွေခါတွေအဓိကပါတဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF စီရောက်စီဖို့ကူညီလှုံ့ဆော်ပေးနေပါတယ်။SDF တပ်ဖွဲ့ဟာ IS အကြမ်းဖက်ဝါဒီဘက်ကိုတိုက်ခိုက်တာမှာအမေရိကန်ရဲ့အဓိကမာမိတ်ဖြစ်ပါတယ်။အဲဒီဒေသကနေအမေရိကန်တပ်ဖွဲ့တွေကိုပြန်ရုပ်သိမ်းလိုက်ပြီးမြဲလေရေနံတွင်းတွေကိုအကောက်ွယ်ပေးရေးကိစ္စဟာဦးစားပေးလုပ်ငန်းတစ်ရပ်ဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကအချိန်ချင်းပြောထားဟုပါတယ်။ပြီးကြတဲ့လကစူဝေးဘွဲတစ်ခုမှဆိုရင်ကျွန်တော်တို့ရေနံတွေကိုထိန်းသိမ်းနေပါတယ်။တစ်လကိုဒေါ်လာ45သန်းပါရေနံကိုထိန်းသိမ်းပါလို့သမ္မတထရမ့်ကပြောခဲ့ပါတယ်။ဒါပေမဲ့ရေနံကရတဲ့ဘယ်လိုဝင်ဝင်မျိုးကိုမှအမေရိကန်ကယူတာမရှိဘူးလို့ကောင်ကွယ်ဌာနအဓိကတာဝန်ရှိသူတို့ကကြာတာပြည်နေမှာပြောပါတယ်ဒီဝင်ငွေဟာအမေရိကန်စီမလာပါဘူး SDF အဖွဲ့စီပဲသွားတာပါလို့ပန်ဒဂွန်စစ်ဌာနချုပ်ပြောရေးဆိုခွင့်အကြီးအကဲဂျိုနသန်ရော့ဟော့ဖ်မန်ကတရင်နောက်တွေကိုပြောတာပါစီးရီးယားရှေ့မြောက်ပိုင်းကနေအမေရိကန်တပ်ဖွဲ့ရုပ်သိမ်းဖို့စုပ်ဖြတ်ခဲ့တာမှာရေနံကရတဲ့အကျိုးမြတ်ဟာအဓိကအကြောင်းတစ်ခုဖြစ်တယ်ဆိုတဲ့ပြောဆိုချက်တွေကိုအမေရိကန်တာဝန်ရှိသူတွေခြေဖြတ်ဖို့စူးစမ်းနေတာတရင်ပတ်အတော်ကြာပါပြီအဓိကချက်ဟာ IS အဖွဲ့နဲ့ဘာသာရေးနိုင်ငံတခုထူထောင်မှုကြိုးပမ်းချက်တွေသာဖြစ်တယ်လို့ပြောနေကြပါတယ
်။ Saudi bin Salman bin Abdul Aziz Al Saud ဟာကျတဲ့ပြည်နေက American ဖို့ထောက်လှမ်းရေးဌာနအကြီးအကဲ General Hasper နဲ့ Riyadh မှာတွေ့ဆုံဆွေးနွေးခဲ့တယ်လို့ Saudi အစိုးရသတင်းတွေမှာဖော်ပြကြပါတယ်။နိုင်ငံအကျိုးစီးပွားဆိုင်ရာကိစ္စရပ်အများအပြားကိုဆွေးနွေးခဲ့တယ်လို့သတင်းမှာဖော်ပြထားပေမဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူး။ Saudi အစိုးရဘက်မှဝေဖန်စာရေးသားတဲ့သတင်းသမား Jamal Khashoggi အသက်ခံခဲ့ပြီးနောက်ပိုင်းတနှစ်ကျော်ကြာလာချိန်မှာအခုလို Saudi ပြင်းနဲ့ American အစိုးရအခြေခံတာဝန်ရဲ့အကြီးအကဲရရှိလို့တွေ့ဆုံမှုဖြစ်လာတာပါ။ Sorry အစိုးရကိုဝေဖန်ရမှာထင်ရှားတဲ့ Washington Post သတင်းစာရဲ့ ပင်လယ်ဆောင်ပွားရှင်ဂျမောခါရှိုဂျီဟာတူရကီနိုင်ငံအစ္စတန်ဘူကဆော်ရီကောင်စစ်ရုံးထဲမှာအသက်ခံခဲ့ရတာဖြစ်ပါတယ်။ဆော်ရီမင်းမျိုးမင်းရယ်တွေအပေါ်မှာဝေဖန်တဲ့ Twitter သုံးဆွဲသူတွေကိုထောက်လှမ်းမှုနဲ့ဆော်ရီအာရေဗျာသားတဦးနဲ့ Twitter ကုမ္ပဏီရဲ့အလုပ်သမားဟောင်းနှစ်ဦးတို့ကို American ပြည်ထောင်စုမှာဆွဲချက်အတင်ခံခဲ့ရပြီးမကြာခင်မှာပဲအခုလိုတွေ့ဆုံပွဲဖြစ်လာတာပါ။ဆော်ရီအာရေဗျာကသူ့ခေါင်းဆောင်တွေနဲ့မူဝါဒတွေအပေါ်မှာလူမှုမီဒီယာတွေမှာဝေဖန်မှုတွေတိုးလာတာကိုစိတ်ပျက်နေတဲ့အတွက်သူ့နိုင်ငံရဲ့ထင်ရှားတဲ့အတိုက်ခံတွေအကောင့်တွေအပါဝင်ထောင်နဲ့ချီတဲ့ Twitter အကောင့်တွေကိုထောက်လှမ်းဖို့ Twitter ကုမ္ပဏီကအလုပ်သမားတွေကိုလူသစ်စုဆောင်းခဲ့တယ်လို့ American အစိုးရရှင်းတွေကဆွဆွဲထားပါတယ်
။ကျူဘားနိုင်ငံပေါ်အမေရိကန်ကချမှတ်ထားတဲ့ဒဏ်ခတ်ရည်ယူမှုတွေဟာကျူဘားရဲ့စီးပွားရေးနဲ့လူမှုဖွံ့ဖြိုးတိုးတက်မှုတွေအတွက်အဓိကအဓာစီဖြစ်တယ်လို့ဆိုပြီးပြန်ရုပ်သိမ်းပေးဖို့ကုလသမဂ္ဂဖွဲ့ဝင်နိုင်ငံအားလုံးကကြာသပတေးနေ့မှာတင်ညစ်ညွတ်တယ်ထောက်ခံလိုက်ကြပါတယ်။ကျူဘားပေါ်အမေရိကန်ကစီးပွားရေးကုသရောင်းဝယ်ရေးနဲ့ဗန္ဒာရေးဆိုင်ရာဒဏ်ခတ်ရည်ယူမှုတွေချမှတ်ထားတာနှစ်ပေါင်း60နီးပါးရှိပါပြီ။ဒဏ်ခတ်ရည်ယူမှုရုပ်သိမ်းရေးအတွက်ကုလသမဂ္ဂဒုတိယညီလာခံမှာထောက်ခံမဲ့189မဲကောက်ကွက်မဲ3မဲနဲ့ဆုံးဖြတ်တာဖြစ်ပါတယ်။သမ္မတထရမ့်ကိုထောက်ခံတဲ့အစွန်းရောက်ကွန်ဆာဗေးတစ်ဝါဒီသမ္မတအာနာယနေတဲ့ဘရာဇီးနိုင်ငံကဒီအဆိုကိုပထမဆုံးအကြိမ်ဖြစ်ကောက်ကွက်မဲ့ပေးပါတယ်။တခြားကောက်ကွက်တဲ့နိုင်ငံနှစ်ခုကအမေရိကန်နဲ့အစ္စရေးပါ။သမ္မတထရမ့်ကိုတရားဆက်ဆိုရေးစုံစမ်းစစ်ဆေးမှုမှာအဓိကပတ်သက်နေတဲ့ယူကရိန်းနိုင်ငံကဒုတိယကြိမ်မဲမပေးဘဲနေခဲ့တယ်လို့ကိုလံဘီယာကလည်းမဲမပေးပါဘူး။စီးရေးကာလတွင်1962ခုနှစ်မှာအမေရိကန်တနိုင်ငံတည်းကကျူးဘားပေါ်ချမှတ်ခဲ့တဲ့ဒဏ်ခတ်ရည်ယူမှုတွေကိုရုံသိမ်းပေးဖို့ပြီးခဲ့တဲ့28နှစ်လုံးလုံးကုလသမဂ္ဂဒုတိယညီလာခံမှာဆုံးဖြတ်လာကြတာပါ။ဒီလိုရုံသိမ်းမှုအတွက်ကအမေရိကန်ကွန်ဂရက်လွှတ်တော်မှာပဲလုပ်ပိုင်ခွင့်ရှိတာကြောင့်အခုဆုံးဖြတ်ချက်ချတာဟာပြရုပ်သက်သက်ပဲဖြစ်ပါတယ်။ဒါပေမဲ့လည်းဒီကိစ္စမှာအမေရိကန်ဟာတကဘာလုံးနီးပါးနဲ့ကွဲပြားပြီးတနိုင်ငံတည်းလို့ဖြစ်နေတယ်ဆိုတာကိုထင်ရှားစေပါတယ
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 983ညလိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အဖို့ဝင်22နိုင်ငံနဲ့ဆွေးနွေးဖက်နိုင်ငံ6နိုင်ငံပါဝင်တဲ့ IORA အိန္ဒိယသမုဒ္ဒရာဒေသရင်းနိုင်ငံများအဖွဲ့မှာအဖို့ဝင်ဖြစ်တဲ့မြန်မာနိုင်ငံရဲ့ရှောက်ထားချက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပါတယ်။နိုဝင်ဘာ5ရက်ကနေ6ရက်မှာ UAE Arab Sabah မြပြည်တော်စုအဘူဒါဘိုင်းမှာကျင်းပတဲ့ IORA ကောင်စီရဲ့ CSO အကြီးအကဲအရာရှိများရဲ့20ကြိမ်မြောက်စီဝေးမှာမြန်မာကအဖွဲ့ဝင်ဖြစ်တဲ့ဒုတိယအကြိမ်ထပ်မံလျှောက်ထားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကရွန်ဂျာရီဌာနပြန်ရေးအတွက်ပူးပေါင်းဆောင်ရွက်မှုမရှိဘဲ IORA နောက်ဆုံးဆွေးနွေးပွဲကျင်းပခြင်းကစပြီးခုချိန်ထိဘာမှပြောင်းလဲမှုမရှိသေးဘူးလို့ပြောပြီးမြန်မာနိုင်ငံရဲ့အဖွဲ့အဝင်ဖြစ်တဲ့ထပ်မံလျှောက်ထားချက်ကိုပြင်းပြင်းထန်ထန်ဘင်္ဂလားဒေ့ရှ်ကကန့်ကွက်လိုက်တာပါ IORA ပြည်ညင်းစာတမ်းစာပိုက်နှစ်ခန်းငယ်အရပြဿနာအလုံးအတွက်တင်ကြီးတညွတ်ထဲဆုံးဖြတ်ရမယ်ဥပဒေချမှတ်ထားတာဖြစ်ပြီးအခုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ကန့်ကွက်မှုကြောင့်မြန်မာကိုဖို့ဝင်ဖြစ်တဲ့လက်ခံမှုညှင်းဆိုတာဖြစ်ပါတယ်။19ချိန်မြောက် IORA ကောင်စီဝန်ကြီးများအဆင့်ဆွေးနွေးပွဲကိုလည်းချက်တပြေးနေမှာပဲကျင်းပမှာဖြစ်ပြီးဒီဆွေးနွေးပွဲမှာအလှကျဒုသဘာပတိဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတရားဝင်လွှတ်ပြောင်းပေးရမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်က2019အောက်တိုဘာကနေ2021အောက်တိုဘာထိဒီတာဝန်ကိုထမ်းဆောင်ရမှာပါဒီနှစ်နှစ်သက်တမ်းအတွက် IORA ရဲ့အလှည့်ကျဥက္ကဋ္ဌဖြစ် UAE ကိုတည်ဝကျဝင်လွှဲပြောင်းပေးမှာလည်းဖြစ်ပါတယ
်2020ပြည်နှစ်မှာကျင်းပမယ့်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးစီဝေး APEC ကိုအင်ဂျင်ဖြစ်လက်ခံကျင်းပမယ်ဆိုတဲ့အမေရိကန်ရဲ့ကမ်းလှမ်းချက်ဟာစိတ်ကူးကောင်းတစ်ခုမဟုတ်ဘူးလို့မလေးရှားနိုင်ငံသားရဲ့ဝန်ကြီးကကြာသပတေးနေ့မှာပြောပါတယ်ဒီနှစ်အစည်းအဝေးကိုအင်ဂျင်ဖြစ်လက်ခံကျင်းပမယ့်ချီလီနိုင်ငံကရုပ်ရည်ပယ်ဖျက်လိုက်ပြီးတဲ့နောက်အမေရိကန်ကအခုလိုကမ်းလှမ်းထားတာပါဒီနေ့ APEC ထိပ်သီးအစည်းအဝေးကိုနိုဝင်ဘာလ16ရက်နေ့18ရက်ချီလီနိုင်ငံမှာလုပ်ဖို့အစီအစဉ်ထားတာဖြစ်ပေမဲ့ဆန္ဒပြပွဲတွေဖြစ်နေတာကြောင့်သမ္မတစီဘတ်စတီးယန်ပီနီရာကပယ်ဖျက်လိုက်တာဖြစ်ပါတယ်။၎င်းမှာကျင်းပတဲ့အာဆီယံဖွဲ့အစည်းအဝေးတစ်ခုအတွင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကသူ့စီဖုန်းဆက်တယ်လို့မလေးရှားနိုင်ငံသားဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကပြောပါတယ်။ဝန်ကြီးပွန်ပေယိုကနိုဝင်ဘာလ APEC အစည်းအဝေးကိုချီလီနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပနိုင်ခြင်းမရှိတာကြောင့်ဇန်နဝါရီလကျရင်အမေရိကန်နိုင်ငံကတနည်းအရမှာလက်ခံကျင်းပဖို့စဉ်းစားနေတဲ့အကြောင်းသူကပြောပြီးမလေးရှားရဲ့ရည်တည်ချက်ကိုမေးခဲ့တယ်လို့ဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကပြောပါတယ်။ဝန်ကြီးဆိုင်ဖူဒင်ကဒါဟာစိတ်ကူးကောင်းတစ်ခုလို့မိမိတို့မြင်ဆတဲ့အကြောင်းဘန်ကောက်ကအမေရိကန်တာဝန်ရှိသူတွေကိုသူပြောခဲ့တယ်လို့ဆိုပါတယ်။အာဆီယံထိပ်သီးအစည်းအဝေးကိုသမ္မတဒေါ်နယ်ထရမ့်မတက်ဖဲအမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ရောဘတ်အိုဘရိုင်ယန်နဲ့ကုသရေးဝန်ကြီးဝီဘာရော့စ်တို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုပဲလွှတ်ခဲ့တာပါ။
ကမ္ဘောဒီးယားနိုင်ငံရဲ့အထင်ရှားဆုံးအတိုက်ခံခေါင်းဆောင်ဆမ်ရမ်စီဟာပြင်သစ်နိုင်ငံပါရီမြို့ကနေသူ့မူရင်းနိုင်ငံပြန်ဖို့လေရင်ပေါ်တက်ရောက်ခွင့်ကိုအပိတ်ပင်ခံလိုက်ရပါတယ်။ကမ္ဘောဒီးယားနိုင်ငံမှာအာဏာပြပြီးကာလတရှိအုပ်စိုးလာတဲ့ဝန်ကြီးချုပ်ဟွန်ဆန်းကိုရွေးကောက်ပွဲမှာစိန်ခေါ်ဖို့နေရရင်အပြန်ခီးမှာအခုလိုတားဆီးတာခံရပေမဲ့သူ့ကိုထောက်ခံတဲ့သူတွေကတော့သူ့ရဲ့အစီအစဉ်ကိုဆက်ပြီးအကောင့်ထဲပေါ်ကြလိမ့်မယ်လို့လည်းဆမ်ရမ်စီကပြောပါတယ်။ကမ္ဘောဒီးယားမှာတမ်းမြစ်ပိတ်ပင်တာခံနေရတဲ့ CMP ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီကတော့စနေနေ့ကျရင်ထိုင်းနိုင်ငံကနေကမ္ဘောဒီးယားကိုဝင်ရောက်ပြီးဝန်ကြီးချုပ်ဟွန်ဆန်းပြုတ်ကြအောင်လူလူလှုပ်ရှားမှုတည်းရစတင်မယ်လို့ပြောထားတာပါ။ဆမ်ရမ်စီကပြင်သစ်ပါရီမြို့အပြင်ဘက်ချာ့စ်ဒီဂေါလေစိတ်မှာထိုင်းလေကြောင်းလိုင်းလေရင်ပေါ်တက်ဖို့အလုပ်မှာအဆင့်မြင့်အာဏာပိုင်တွေကသူ့ကိုလေရင်ပေါ်မတက်ဖို့အတွက်ညွှန်ကြားချက်ရရှိကြောင်းပြောကြားပြီးတက်ခွင့်မပေးခဲ့တာဖြစ်ပါတယ်။ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဝူချာကထိုင်းနဲ့ကမ္ဘောဒီးယားတို့ဟာအာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့အတွက်တနိုင်ငံရဲ့ပြည်ရင်းရေးကိုနောက်တနိုင်ငံကဝင်ဆက်ခွင့်မရှိဘူးလို့ဗိုလ်တပုနေမှာပြောပါတယ်။ဆမ်ရမ်စီလာရောက်မဲ့ကိစ္စကိုဟန်တားပေးဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကအင်ဂျင်ရီတွေကိုအကြောင်းချထားတာပါ။မလေးရှားနိုင်ငံကလည်းကမ္ဘောဒီးယားတိုက်ခန်းတွေကိုသူတို့နိုင်ငံတွေလွတ်လပ်စွာလှုပ်ရှားမှုဟန်တားပိတ်ပင်ထားပါတယ်။ဆမ်ရမ်စီကတော့ဒီခီးစင်မှာလင်းတက်ခွင့်မရပေမဲ့နောက်အင်ဂျင်နိုင်ငံတစ်ခုကနေကမ္ဘောဒီးယားကိုပြန်သွားမယ်လို့ပြောပါတယ်။
ဟီမွန်နန်တောင်တန်းဒေသဖြစ်တဲ့ကက်ရှမီးယားမှာဇာတာရီးနေကနှင်းတူကြီးကြတာကြောင့်လူ3ဦးထဲမှနေတည်ဆုံးပြီးဒေသတစ်ခုလုံးမှာနှင်းပြေးဒဏ်ခံစားနေရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယနဲ့ပါကစ္စတန်ကြားပိုင်ဆိုင်မှုအငင်းပွားနေတဲ့ဒီဒေသမှာနှင်းတူကြီးကြောင့်လမ်းတချို့ပိတ်ဆို့ကုန်ပြီးဒဏ်အားလိုက်တွေပျက်စီးကုန်တာကြောင့်လူတွေရဲ့သွားလာနေထိုင်မှုတွေအခက်တွေ့နေရပါတယ်။ပါကစ္စတန်ထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသနဲ့နယ်စပ်ကူပါဝါရာမြို့မှာအိန္ဒိယကြီးတဲ့ကအထံသမား2ဦးကျောင်းနဲ့ထဲကိုခြေချော်ကျပြီးတည်ဆုံးသွားတယ်လို့အထူးရီမှုဘာစာခန်းကပြောပါတယ်။သူရဲ့ရုပ်အလောင်းတွေကိုပြန်ယူဖို့စူးစမ်းလုပ်ဆောင်နေတယ်လို့လည်းသူကပြောပါတယ်။နောက်တူကတော့လျှက်စစ်ဌာနဝန်ထမ်းတူဖြစ်ပြီးဒေသတွင်းအကြီးအကဲမျိုးဖြစ်တဲ့ဆရီနာဂါမှာပြတ်တောက်နေတဲ့လျှက်စစ်မီးပြန်ရဖို့လုပ်ကိုင်နေရင်တရက်မော်ကပြုတ်ကျပြီးနေရာမှာရင်တည်ဆုံးသွားတာလို့တာဝန်ရှိသူတွေကပြောပါတယ်။နှင်းကြောင့်ဒေသတွင်းအကြီးအကဲစီးပွားရေးလုပ်ငန်းဖြစ်တဲ့ပန်းသီးပင်တွေအကြီးအကျယ်ပျက်စီးကုန်ပါတယ်။လမ်းတွေမှာသွားလာဖို့အန္တရာယ်ကြီးလွန်ပြီးအများအပြားလူသူကင်းမဲ့နေပါတယ်။တောက်ကြမနေ့ကနှင်းဆက်ကျနေဦးမယ်လို့မိုးလေဝသကြေညာသူတွေကပြောပါတယ်ခင်ဗျာ။
တော့ကြနေမနေ့ပဲနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကြော်ကြော်သိန်းတို့ပြောပြခဲ့တာပါအခုတော့သတင်းလွှာတွေကိုနားဆင်စားရပါမယ်ပထမဆုံးဗြိတိန်နိုင်ငံလက်ရှိနိုင်ငံရဲ့အခြေအနေကိုနားဆင်ရအောင်ပါသတင်းပတ်၅ဘက်ကြားရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတွေလုပ်ဖို့ဗြိတိန်ပါလီမန်ကိုဗိုလ်တုံးတွေကဖျက်သိမ်းလိုက်ပါတယ်ဒီဇင်ဘာအလရက်ကာလမတိုင်ခင်ကျင်းပမဲ့ဗြိတိန်ထွေထွေရွေးကောက်ပွဲတွေမှာဆင်းရဲချမ်းသာကွာဟာချက်ကြီးထွားလာနေတာကအဓိကဆွေးနွေးစရာကိစ္စတစ်ခုဖြစ်လာမယ်လို့ခန့်မှန်းနေကြပါတယ်ဒီဇင်ဘာလ22ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲတွေမှာလက်ရှိဝန်ကြီးချုပ် Boris Johnson ကောင်းဆောင်တဲ့ Conservative Party နဲ့ Jeremy Corbyn တို့ကောင်းဆောင်တဲ့ Labour Party တို့အဓိကရှင်ပြိုင်ကြမှာဖြစ်ပါတယ် VOA သတင်းတောက် Zelatika Hook ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ခင်ဗျာ
ဥရောပသမဂ္ဂ EU ကနေပြည်ထောင်နိုင်ငံနှုတ်ထွက်ရေးဆိုင်ရာသူ့ရဲ့အစီအစဉ်ကိုလွတ်တော်ထောက်ခံမှုပူရောက်မှုရပြီးအချိန်မတိုင်ခင်ရွေးကောက်ပွဲကျင်းပဖို့ဝန်ကြီးချုပ် Johnson ကစီစဉ်လိုက်တာပါဈေးဆိုင်ပိုင်ရှင် Braun Strenger လို့မဲဆန္ဒရှင်တွေကတော့Brexit ကြောင့်ဖြစ်လာတဲ့မရေရာမှုတွေပေါ်စိတ်ပြက်နေကြပါတယ
် It takes the apple we're fed up waiting what on a knife is you you're trying to make
အဲ့ဒါဖြစ်ဖို့လိုပါတယ်ဒါပေမဲ့ကျမတို့စောင့်နေရတာစိတ်ပြက်လှပါပြီမရေမရာနဲ့စိတ်ပူစရာဖြစ်နေပါတယ်မိသားစုနဲ့ကလေးတွေစားဝတ်နေရေးအတွက်လှုပ်ကြမှာလားဘလို့လှုပ်ပြီးစားတော့နေထိုင်ကြမှာလဲငွေသုံးရမှာလားမသုံးရဘူးလားဘယ်သူမှမသိကြပါဘူ
း EU တွေကနေဘယ်လိုသတ်မှတ်ချက်တွေနဲ့ပြည်တွေနှုတ်ထွက်မှာလဲဆိုတာတဲ့အလုတ်ကိုင်းကျမကြီးဆောင်ရှောမှုတဘာဝပတ်ဝန်းကျင်ရေးရာနဲ့တခြားကိစ္စရပ်တွေကဒီရိစမဲဆန္ဒရှင်တချို့အတွက်ပိုအရေးကြီးပါတယ်။ဝါခင်တန်အရက်ကနောက်ထပ်ဆိုင်ပိုင်ရှင်တူဦးဖြစ်သူရှာလော့ဘိုင်ယက်စ်တို့လိုတချို့လူတွေအတွက်အများကြီးပိုအရေးပါတဲ့အခြားကိစ္စတွေရှိနေတာပါ
။ They do believe in the National Health Service and they do believe we need more employment.
NHS လို့ခေါ်တဲ့တနင်္ဂနွေလုံးကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုသူတို့တကယ်ပဲယုံကြည်ပါတယ်။အလို့ကင်ပုံများဖို့စိုင်းတွေဘန်းတွေလဲပတ်နေနိုင်ဖို့လိုတယ်လို့သူတို့ယုံကြည်ပါတယ်။ Brexit တဲ့ပို့ပြီးဦးစားပေးရမှာတွေအများကြီးပါ။ဒီကိစ္စကတာမန်လူတယောက်ကိုမထိခိုက်ပါဘူး။လုပ်ငန်းရှင်ကြီးတွေကိုပဲထိခိုက်မှာပါ။ဒါကြောင့်သူတို့ Brexit ကိုလိုချင်နေကြတာပါ
။ဝန်ကြီးချုပ် Boris Johnson အနေနဲ့သူဟာအဲ့ဒီလိုလူတွေအတွက်လှုပ်ကင်နေတာပါဆိုတာကိုသူတို့ယုံကြည်အောင်ဆွဲဆောင်စည်းရုံးရမယ်ဆိုတာသိထားတာကြောင့်အခုလိုအာမခံပြောဆိုနေရပါတယ်
။ If I come back here with a working majority in parliament then I will get parliament
you know in parliament ma lu nya su ya bi so yin lu ji min ro da swet daw ga luk kai phang ywet la pho chin lo ma ba di sin ma la ma swet daw the sa bi so ra ne chin lo lo ya ma ri pi mya aung nyin aung sa luk pat ma January မှာ Brexit ကိစ္စကို ပြီးပြ အောင် လုပ်ပြီး ဒီ နိုင်ငံရဲ့ အလားအလာ ခေါင်းတွေကို အစွမ်းကုန် ဖော်ထုတ်တော့မှာ ဖြစ်ပါတယ်
ဝန်ကြီးချုပ် Johnson ရဲ့ အဓိက ပြိုင်ပွဲ Labor Party ခေါင်းဆောင် Jeremy Corbyn ကတော့ Conservative တွေဟာ လူချမ်းသာတွေ အတွက်သာ လုပ်ကိုင်နေပြီး ဗြိတိသျှ လူသမားတွေ အနေနဲ့ သူတို့အတွက် လုပ်ကိုင်ပေးတဲ့ အစိုးရတည့်ရဲ့ လူတွေ လို့ ပြောနေပါတယ်
Together we can do something spectacular we can transform people's hopes
ဒီကောင်းတဲ့ကူကူကိုကျွန်တော်တို့အတူတူကလှုပ်ဆောင်နိုင်ပါတယ်ကျွန်တော်တို့မက်စ်ရယ်စီယုံရေးမှာအားလုံးပါဝင်စေပြီးခိုင်မာတဲ့တန်ရိပ်တန်နဲ့လူတွေရဲ့မျှော်လင့်ချက်တွေကိုကျွန်တော်တို့ပြောင်းလဲပြစ်နိုင်ပါတယ်ဒါဆိုရင်ဘယ်သူမှကန့်သက်ချန်ထားခံရတာမျိုးရှိတော့မှာမဟုတ်ပါဘူးတကယ်ပြောင်းလဲလို့ဖို့အချိန်တန်ပါပြီလို့ကျွန်တော်ယူဆပါတယ်ဂျွန်ဆင်အနေနဲ့
I've urged Johnson and others to try to build a Leave alliance. I think if we go
EU ကနှုတ်ထွက်ရေးထောက်ခံကြတဲ့သူတွေပါတယ်လီဆိုတဲ့ညွန်ပေါင်းအဖွဲ့တစ်ခုဖွဲ့ဖို့ဂျွန်ဆင်နဲ့ကြံတဲ့သူတွေကိုကျွန်တော်တိုက်တွန်းဦးပါတယ်ကွန်ဆာဗေးတစ်တွေရယ်ဘရစ်စ်ပါတီရယ်လေဘာပါတီကထင်ရှားသူတချို့ရယ်အားလုံးစုစည်းပြီး Leave
ညွန်ပေါင်းတစ်ခုဖွဲ့မယ်ဆိုရင်ရွေးကောက်ပွဲမှာအတားရမယ်လို့ကျွန်တော်ယူဆပါတယ်ဒါပေမဲ့အကြောင်းမလှဆိုပါပဲဗြိတိသျှနိုင်ငံရေးဟာတိတ်ကိုအုပ်စုဖွဲ့လွန်ပါတယ်ဒီဇင်ဘာလ12ရက်နေ့ရွေးကောက်ပွဲမှာပြည်ထောင်အောင်လို့တော့အမတ်နေရာ626နေရာအနိုင်ရတဲ့ပါတီကလူများစုအသားနဲ့အစိုးရဖွဲ့နိုင်မှာဖြစ်ပါတယ်ဒါပေမဲ့ဘယ်ပါတီကမှအများစုအနိုင်မရဘူးဆိုရင်တော့အမတ်အရေးအတွက်
တင်နိုင်ငံရဲ့အခြေအနေတွေကိုကိုကျော်ကျော်သိန်းကပြောပြသွားတာပါအခုတော့အိန္ဒိချင်းအိန္ဒိယနိုင်ငံကလေတွေ့ညဉ့်ညံ့မှုနဲ့လူလူကျမ်းမာရေးကိစ္စကိုဆက်လက်နှာစင်ရပါမယ်အိန္ဒိယနိုင်ငံမျိုးတော် Daily Mail မှာလူလူညဉ့်ညံ့မှုနှုန်းဟာအန်ရယ်ရှိတဲ့အဆင့်ထိရောက်နေတာကြောင့်နိုဘာလာအတွက်လူလူကျမ်းမာရေးအခြေအနေအရေးပေါ်အခြေအနေအဖြစ်အနာအနာပိုင်တွေကကြေညာထားခဲ့ပါတယ်မြို့ကန်လူဦးရေတန်း20အတွက်ကျမ်းမာရေးနဲ့ပတ်သက်ရင်စိုးရင်ပွဲကောင်းတဲ့ကိစ္စမှုအဖြစ်စိုးကျိုးတက်ရောက်စေနိုင်ကြောင်းကျမ်းမာရေးပညာရှင်တွေကသတိပေးထားပါတယ် Daily Mail က VOA သတင်းတောက်အာဂျနာပရိရှာပြပို့ထားတဲ့သတင်းလွှာကိုမတ်အင်ဂျင်နိုင်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ
နယူးဒေလီမှာစောင်းရသည်ရောက်ပြီးဆိုရင်အေးအေးတန်းကြောင့်အဆိတ်ငွေဖြစ်စေတဲ့လေတွေဟာထူထပ်ပြီးဘဲမှမရွေးတော့ပဲမြို့တစ်ခုလုံးကိုမိကိုမျိုးတွေအဖြစ်အချင်းချောင်းဖုံးလွှမ်းတဲ့ပြဿနာရင်ဆိုင်နေရတာပါဒေလီမြို့ရဲ့အထင်ကရအဆောက်အုံတွေကိုမိကိုမျိုးတွေဖုံးလွှမ်းမသွားခင်လွန်ခဲ့တဲ့သတင်းပတ်အနည်းငယ်ကနန္ဒနီဂူဟာတယောက်မျိုးနဲ့ဝေးရောင်ကိုထွက်ခွာခဲ့ပါတယ်။လွန်ခဲ့တဲ့လပိုင်းတွေကထွက်လာတဲ့ဆေးစစ်တန်းကောက်ယူချက်တွေအရဒေးလီမှာအနေကြတဲ့မြို့ကန်တွေမှာပန်းနာရင်ကျက်ရောဂါရလာသူတိုးလာနေကြောင်းဖော်ပြထားပါတယ်။နန္ဒနီဂူဟာရဲ့အတွေ့အကြုံကတော့
I have already been put on inhalers.
အသက်ရှူအကူပစ္စည်းတွေနှာခေါင်းမှာဖျန်းတဲ့အရေးတွေကိုအသင့်ဆောင်ထားပြီးကျွန်မသုံးခဲ့ပါတယ်။သိပ်ကိုနာဖျားပြီးတော့ဆေးရုံမဖြစ်မနေတည့်ရမယ့်အဆင့်မျိုးကိုကျွန်မမရောက်ချင်ပါဘူး။
ဒေးလီမျိုးမှာစောင်းရသည့်ရောက်ချင်းဆိုရင်အစိတ်အတောက်ဖြစ်စေတဲ့မိโกမျိုးတွေနဲ့ပြိမိနေချိန်မှာမျိုးကနေဝေးတဲ့နေရာကိုသွားကြဖို့ဆရာဝန်ကြီးရဲ့အကြံပေးချက်ကိုဂူဟာကဂရုစိုက်ခဲ့တာပါစောင်းရသည့်ရောက်ပြီးဆိုတာနဲ့လေတုညဉ့်ညံ့မှုနှုတ်အမြင့်ဆုံးရောက်ချင်းဆိုရင်ဆေးရုံတွေကအရေးပေါ်ဌာနတွေမှာလူနာတွေနဲ့စတင်ပြည့်ကျက်လာကြောင်းနယူးဒေးလီစာဂန်ဂါရမ်ဆေးရုံကရင်ကောင်းခွဲစိတ်မှုစင်တာအကြီးအကဲဒေါက်တာအာဗင်ကူမာကပြောပါတယ
် Breathlessness acute attacks of asthma
အသက်မရှူနိုင်အောင်ဖြစ်တာဗန်းနာရင်ကျက်ပြီးစူးကနေအောင်တာအထူးသဖြင့်ငယ်ရွယ်တဲ့ကလေးတွေနဲ့အသက်ကြီးသူတွေမှာအဆုတ်ရောင်ယောဂါတွေဖြစ်တာစတဲ့ချက်ချင်းထိခိုက်စေတဲ့ယောဂါ၃မျိုးကိုကျွန်တော်တို့တွေ့ရပါတယ်
။ရေရှည်အကျိုးဆက်တွေဖြစ်အသက်ဆုံးရှုံးစေနိုင်တဲ့အထိခံစားရတဲ့လူနာတွေပုံများလာတဲ့အထက်မှာအသက်အရွယ်အားဖြင့်ငယ်ရွယ်တဲ့သူတွေပါပါလာနေတယ်လို့ဒေါက်တာအာဗင်ကူမာကပြောပါတယ်
။ To my mind there is no true non-smoker in polluted cities because whether youinhale
လူညဉ့်ညံ့တဲ့ယူတွေမှာဆဲလေးမတောက်တဲ့သူတွေညဉ့်ညံ့တဲ့လေကိုရှူသွင်းလို့အဆုတ်ကိုယောဂရစေတဲ့ပုံစံမျိုးဟာဆဲလေးတောက်တာကြောင့်အဆုတ်ကိုထိခိုက်စေတဲ့ပုံစံမျိုးနဲ့အတူတူပါပဲ။နောက်ခုစလုံးဟာအဆုတ်ယောဂါဒါမှမဟုတ်အဆုတ်ခင်စာဖြစ်ဖို့အများကြီးဦးတည်နေတာပါ
။ပိတ်နေတဲ့မိကိုမျိုးတွေရော့ကြရေးကြိုးပမ်းအားထုတ်မှုဖြစ်ဆနစ်ရက်ကြာမြို့ရဲ့ကားရေးအတွက်တဝက်နီးပါးလမ်းပေါ်မထွက်အောင်လုခဲ့ရမှာမာကနန်းနဲ့စုံနဲ့ကားနံပါတ်ရှိသူတွေနဲ့စုံကနန်းနဲ့စုံနဲ့ကားနံပါတ်ရှိသူတွေကိုတရက်စီအလှည့်ကြမောင်းတဲ့ပုံစံမျိုးခွင့်ပြုခဲ့ပါတယ်လေတုညဉ့်ညံ့မှုကိုကာကွယ်တားဆီးရေးအတွက်အလေးပေးလှုပ်ဆောင်ဖို့လိုအပ်တဲ့နေရာကတည်ယူပို့ဆောင်ရေးကဏ္ဍပဲဖြစ်တယ်လို့နယူးဒေးလီမြို့ကသိပ္ပံနဲ့သဘာဝပတ်ဝန်းကျင်စင်တာအမှုဆောင်ညွှန်ကြားရေးမှူးအနုမီတာရိုချောက်ဒရီကပြောပါတယ်
The The transportation sector will require the most disruptive action. The transportation sector will require the most disruptive action. Because as you know, the transportation sector will require the most disruptive action.
ဒီလိုကာကွယ်တားဆီးမဲ့အစီအစဉ်မျိုးအမြင့်အကောင့်ထဲဖော်မဲ့အနေထားတော့မရှိသေးပါဘူး။ဒါကြောင့်ဒေးလီမာလေးတုညဉ့်ညံ့မှုအနေမှုံတွေရဲ့ပါဝင်တဲ့ပမာဏနှုန်းဟာ PM2.5 အဆင့်ထိရှိနေတာကိုလူအများသိအောင်ဆရာဝန်တွေဘက်ကပညာပေးနှိုးဆော်တဲ့အပိုင်းကိုပဲအလေးထားဆောင်ရွက်နေတယ်လို့ဒေါက်တာအဗင်ကူမာကဆိုပါတယ်။
There's no point in talking to people about the numbers, you know. If you tell them PM is 4,
you send them the number တွေကိုလူတွေပြောပြရင်လည်းသူတို့နားမလည်တဲ့အလုံးမဖြစ်ပါဘူး။ဒီတော့ဒေးလီမှာဆဲလီမတောက်တဲ့အသက်28နှစ်အရွယ်မိန်းကလေးတူဟာလေရုညဉ့်ညံ့တာကြောင့်အဆုတ်ကင်ဆာရနေတာတေချာတော့ရှိနေပြီလို့သူတို့ကပြောလိုက်ရင်တော့တခါတည်းလန့်ပြန့်ပြီးတေချာနားထောင်တော့တာပါပဲ။ဒါကြောင့်လူတွေအနေနဲ့အရေးကြီးသတိပြုမိစေတဲ့ကျန်းမာရေးအသိပေးဖြန့်ဝေမှုမျိုးအသုံးပြုစေချင်ပါတယ်
။အခုလိုမီဂိုမျိုးတွေသူထက်နေတဲ့ကြားကပဲတချို့ကတော့မကြောက်မရွံ့နဲ့အားလိုက်ရမှအပြင်ထွက်အပန်းဖြေနေကြပါရဲ့ရှင
်။မအင်ဂျင်နိုင်ပြောပြသွားတာပါ။ဆက်လက်ပြီးအမေရိကန်နိုင်ငံအတွင်းကအာရှနယ်ပွားအများအပြားနေထိုင်တဲ့ဒေသတစ်ခုအကြောင်းနားဆင်ရပါမယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်း Los Angeles မြို့အရှေ့ဘက်က SGV လို့လူသိများတဲ့ San Gabriel Valley ဒေသမှာအာရှနယ်ပွားတန်းတဝက်လောက်နေထိုင်တာကြောင့်အမေရိကန်နိုင်ငံကအာရှနယ်ပွားရဲ့မြို့တော်လို့ဖြစ်နေတာပါ။ဒီဒေတာရင်းကမြို့ကြီးကိုမြို့မှာနေထိုင်သူအများစုကလည်းအာရှနယ်ပွားတွေပဲဖြစ်ပါတယ်။ဘာကြောင့်ဒီဒေတာကိုအာရှနယ်ပွားအများပြားလာကြတယ်။ဘယ်နိုင်ငံတွေကလာကြတယ်ဆိုတဲ့ပတ်သက်ပြီး Elizabeth Lee ပြပထားတဲ့တဲ့ရင်းကိုဒေါက်ကင်မြို့သက်ကပြောပြပေးပါမယ်ခင်ဗျာ
။ SGV လို့ဒေတာကန်တွေခေါ်ကြတဲ့ Saint Gabriel တောင်ကြားဒေတာမှာ Mike Chu နေလာတာအနှစ်30ရှိပါပြီ။သူ့အသက်5နှစ်ခန့်ကသူ့မိဘတွေကထိုင်ဝမ်ကနေရောက်လာပြီးအာရှနယ်ပွားတွေအနေများတဲ့ Walton မှာအခြေချဖို့လုပ်ခဲ့တယ်လို့သူကပြောပါတယ်
။ My parents they didn't speak English at the time.
အဲ့ဒီတော့ကျွန်တော်မိဘတွေအင်္ဂလိပ်လိုမပြောတတ်တော့ညီအစ်ကိုတို့အတွက်အဆင်ပြေတယ်လी။ဈေးတွေနဲ့လည်းနေတယ်။အာရှတိုက်ကလာတဲ့လူတွေကများတော့ဒီနေရာမှာသူတို့ဝင်ဆန့်ဖို့ပို့လွယ်ပါတယ်
။ဒီဒေသမှာပြောင်းရွှေ့အခြေချသူအတော်များပြီးအဓိကကတရုတ်တွေဖြစ်ပါတယ်။1980ပြည့်လွန်နှစ်တွေကထိုင်ဝမ်ကလူတွေဒီဒေသကိုလှိမ့်ဝင်လာတယ်လို့1980ပြည့်လွန်နှစ်တွေအထိဒဇိမ့်ဆိုင်ဝင်လာတဲ့အထက်မှာချူရိုမီတာစုလည်းပါပါတယ်။အခုတော့သူကအင်ချမ်းမြေလုပ်ငန်းနဲ့အခြေချနေပြီဖြစ်တယ်လို့ဘာသာဆုံးပြောတတ်တဲ့အဖွဲ့ကိုဦးဆောင်နေသူဖြစ်ပါတယ်။သူ့အဖွဲ့ထဲမှာအိမ်အယောင်ဝယ်လုပ်တဲ့ရိုဇင်းရှန်လည်းပါပါတယ်
။ Most of my clients are Mandarin speaking.
ဒီမှာရဝယ်လက်အများစုက Mandarin တရုတ်စကားတက်ကြတယ်။ဒီမှာနေတဲ့လူတွေအပြင်ဒီမှာလာအလုပ်လုပ်သူတွေကြောင်းတက်သူတွေရှိတယ်လို့အမေရိကမှာရင်းနှီးမြှုပ်နှံမှုလာသူတွေလည်းပါတယ်
။လွန်ခဲ့တဲ့15နှစ်လောက်အတွင်းဒီဒေသမှာနောက်ထပ်ရောက်လာပြီးအခြေချသူတွေကတရုတ်ပြည်မှာအခြေကပါ။ရှန်ဟာအမေရိကမှာကြောင်းတက်ဖို့အတွက်တရုတ်ပြည်မှာကနေလာတာဖြစ်ပြီးအခုအခြေချနေပါပြီ။ SGV ကအကြောင်းမျိုးမျိုးနဲ့တရုတ်တွေကိုဆွဲဆောင်တယ်လို့သူကပြောပါတယ
်။ Everyone speaks Mandarin. They can walk into bank.
လူတိုင်း Mandarin စကားပြောတတ်ကြတယ်ဘန်ကိုပဲတွားတွားစာတိုက်တို့ကုန်စုံဆိုင်တို့ပဲတွားတွားအင်္ဂလိပ်လိုတလုံးမှမပြောလဲအလုပ်ဖြစ်တယ်လေ
အမေရိကန်ကတခြားနေရာတွေထက်ဆိုင်ကယ်လီဖိုးနီးယားတောင်ပိုင်းဒေသရဲ့မျှတာတဲ့ရာသီဥတုကလည်းအာရှဒေသနဲ့တူတာကြောင့်ရွှေ့ပြောင်းသူတွေလာကြင်ကြတာပါဒါအပြင်တရုတ်ပြည်မှာကတိုက်ခန်းအမြင့်ကြီးတွေမှာပဲနေနေရတာကြောင့်လို့ဆိုပါတယ
် We have plenty of single family homes they just find
ဒီမှာလုံချင်းအိမ်လေးတွေအများကြီးပဲဒီမှာအိမ်ရမယ်ညီရမယ်ခြံလေးလည်းရှိမယ်အိမ်နီးချင်းတွေကလည်းတိတ်ကပ်မနေဘူးလေ
SGV ကိုဖိလစ်ပိုင်ကနေပြောင်းလာတဲ့ဖိလစ်ပိုင်တရုတ်နယ်ပွား Any Zoo ကတော့
So I speak Tagalog the Hokkien
Tagalog စကား Hokkien စကား Mandarin နဲ့အင်္ဂလိပ်လိုပါကျွမ်းကျင်တယ်လို့ပြောတော့တာပါသူကတော့သူ့ခင်မနဲ့အတူဖိလစ်ပိုင်ကနေလာတာပါသူကလည်း Mike Chu ရဲ့အိမ်ချမ်းမြေလုပ်ငန်းအဖွဲ့ကပါဒီဒေသကဖိလစ်ပိုင်တွင်အင်ဒိုနီးရှားနဲ့တောင်အာရှနိုင်ငံတွေကရွှေ့ပြောင်းလာသူတွေအတွက်အိမ်ပွဲစားလုပ်ပေးပါတယ်။သူ့ရဲ့ဝယ်လက်တွေထဲမှာနယူးယောက်ကနေ SGV ကိုပြောင်းလာတဲ့အိန္ဒိယနယ်ပွားပါကစ္စတန်တယောက်ဖြစ်တဲ့ရှာဘာနာခန်းလည်းပါပါတယ်။သူကခြံလေးဝင်းလေးနဲ့အိမ်တစ်လုံးလိုချင်နေသူပါ
။ New York has the vibe of the energy and stuff but you can get it here too, you know, but
နယူးယောက်ကတော့လှုပ်လှုပ်ရှားရှားနဲ့တက်ကြွစီပါတယ်။ဒီမှာလည်းဒါမျိုးရနိုင်ပါတယ်။ဒါပေမဲ့ကလေးရလာပြီဆိုရင်တော့ကယ်လီဖိုးနီးယားကအခြေချလို့အကောင်းဆုံးပဲလို့တော့ကျွန်မထင်တယ်။ San Gabriel Valley ကတိတ်ပြီးတော့စိတ်ဝင်စားစရာကောင်းတယ်။အာရှတွေထဲမှာကိုပဲယဉ်ကျေးမှုကအမျိုးဆုံးရှိတာပါ။အ
အာရှတရဲ့ယဉ်ကျေးမှုမျိုးစုံရှိနေတာကလူမှုစီးပွားရေးမျိုးစုံရှိနေတဲ့သဘောပါ။အာရှအမေရိကန်တရားမျှတမှုတိုးတက်ရေး AAA GL အဖွဲ့ရဲ့ခန့်မှန်းချက်အရ SGV မှာအာရှတိုက်တာ 9,800 လောက်ရှိပြီးအာရှနယ်ပေါ်အမေရိကန်၃ပုံတစ်ပုံကဝင်ဝင်နေပါကြပါလေ
။ Some of them just immigrated here. They haven't found
တချို့ကခုမှပြောင်းလာကြတာကြောင့်ငဲတဲ့အလုပ်ရှာမရဘဲဖြစ်နေတာတို့အင်္ဂလိပ်စကားသိမတတ်တာတွေကြောင့်တင့်တော်တဲ့အလုပ်မရဘဲဖြစ်နေကြတာပ
ါလူမှုစီးပွားရေးအခြေအနေဘယ်လိုပဲရှိရှိ San Gabriel Valley ဟာအာရှရင်းချမှုနဲ့ကြီးပြင်းလာသူတွေအတွက်အမေရိကန်အဖြစ်ကူးပြောင်းမှုကောင်းတဲ့ဒေသဖြစ်နေတဲ့အတွက်အာရှဥယေကတော့ဆက်ပြီးတိုးနေအောင်မှလည်းဖြစ်ပါတယ
်တော့ခင်ဗျာတက်ပြောပြသွားတာပါ View American တက်မြန်မာပိုင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်မနက်ပိုင်းစီစဉ်တချို့ကိုပြောင်းလဲထုတ်လွှင့်နေတဲ့အကြောင်းကိုလည်းသောတာရှင်တွေကိုတခါတည်းအသိပေးပါစီအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်းပါးတွေကိုမူရင်းအပေါ်မပြေမတ်ဤတန်စင်ကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီခင်ဗျာ
တရုတ်နိုင်ငံပေါ်မီခိုအားထားတဲ့မြန်မာနဲ့မြောက်ကိုရီးယားတို့ကိုနိုင်ရှင်ချင်းဆွဲကောင်းစင်နဲ့ဂျော်နသန်ချောင်းနဲ့လီးဖ်အဲရစ်အီစလီတို့ရေးသားထားတာကို East Asia Foreign.org မှာဖတ်ရပါတယ်လူခွင့်ချုပ်ပေါင်းမှုတွေအာဏာရှင်ရဲ့ဖိနှိပ်မှုနျူကလ িয়ার လက်နက်ဖွံ့ဖြိုးမှုစတဲ့ကိစ္စတွေကြောင့်မြန်မာနဲ့မြောက်ကိုရီးယားကိုအာရှမှာအပေခံနိုင်ငံတွေဖြစ်လူသိများကြတယ်လို့ရေးသားထားပါတယ်မြန်မာနဲ့မြောက်ကိုရီးယားဟာကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုတန်တမန်ရေးရာထောက်ပံ့မှုနဲ့စစ်တပ်အထောက်ပံ့ပေးထားမှုတွေအတွက်တရုတ်နိုင်ငံပေါ်အကြီးကျယ်အားကိုးနေရတယ်လို့ရေးသားထားတာပါဒါပေမဲ့ဒီနိုင်ငံတွေရဲ့ပြည်သူတွေကတော့စီးပွားရေးနဲ့နိုင်ငံရေးပိုင်းမှာတရုတ်ရဲ့အာဏာလွှမ်းမိုးလာမှုကိုမကြိုက်ကြဘူးလို့ထောက်ပြထားပါတယ်အပေခံနိုင်ငံတွေအနေနဲ့ပြည်ပြင်ပြောင်းလဲမှုလှုပ်ဆောင်နိုင်ဖို့အတွက်တခြားနိုင်ငံတစ်ခုအပေါ်ကိုအတင်းအားကိုးနေလို့မရတော့ဘူးဆိုပြီးတော့လည်းရေးသားထားတာပါကောင်းဆောင်တွေရာထူးကနေဆင်းပေးဖို့ပြည်သူတွေလက်ထဲအာဏာပြန်ရဖို့နဲ့နျူကလ িয়ার ရန်ကာကွယ်ရေးစနစ်စတဲ့ပြည်ပြင်ပြောင်းလဲမှုတွေကိုအပေခံနိုင်ငံတွေကလှုပ်ချင်နေဆိုပြီးတော့လည်းရေးသားထားတာပါမြန်မာကတော့ပြည်ပြင်ပြောင်းလဲရေးလမ်းပေါ်ကိုရောက်နေပြီးတော့တရုတ်ရဲ့လွှမ်းမိုးမှုရော့အောင်လို့လုပ်နေတယ်လို့ရေးသားထားပါတယ်မြောက်ကိုရီးယားကတော့အနာကက်မှာတရုတ်အပေါ်အကြီးကျယ်အားကိုးနေရအောင်ပါပဲလို့ရေးသားထားတာကိုလည်းဖော်ပြပါတယ်ရှင်အာဆီယံနဲ့ရိုဂျာဆိုတဲ့ကောင်းဆောင်တွေစောင်းမားကို thestatesman.com မှာဖတ်ရပါတယ်အာဆီယံနိုင်ငံတွေကခေါင်းဆောင်တွေနှစ်စဉ်တွေ့ကြတဲ့အခါမှာဘုံဆွေးနွေးရမယ့်ကိစ္စတွေကိုပြောဆိုကြသလိုတနိုင်ငံစီရဲ့ပြည်တွင်းရေးကိုမဆွက်ဖက်ရဆိုတဲ့မူဝါဒကိုလည်းကျင့်သုံးကြတယ်လို့យေတာထားပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပခဲ့တဲ့အာဆီယံထိပ်သီးဆေးဝေးပွဲအတွင်းကုလသမဂ္ဂတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ကရိုဟင်ဂျာဒုက္ခသည်9သိန်းကျော်ရခိုင်ပြည်နယ်ကနေထွက်ပြေးရတဲ့ကိစ္စမှာမြန်မာအစိုးရအနေနဲ့တာဝန်ယူမှုတာဝန်ခံမှုလုပ်ဖို့ထောက်ပြထားပြီးတော့ပြည်ထနာရဲ့အရေးမြစ်ကိုကင်တွယ်ဖြစ်ရှင်းသွားဖို့လည်းတိုက်တွန်းသွားတယ်လို့យေတာထားပါတယ်။အာဆီယံနိုင်ငံအချင်းချင်းရဲ့ပြည်တွင်းကိုမဆွတ်ဖက်ရဆွေးမူဝါဒရှိနေပေမဲ့လည်းကုလသမဂ္ဂတွင်မှုချုပ်ကခုလိုထောက်ပြပြောဆိုလိုက်တဲ့နောက်ပိုင်းမှာတော့ရခိုင်ပဋိပက္ခကိုဝိုင်းဝန်းဖြေရှင်းဖို့အာဆီယံနိုင်ငံတွေကဆွေးနွေးလာကြတယ်လို့យေတာထားတာပါ။ရခိုင်ရေးပေါ်မှာအာဆီယံနိုင်ငံတစ်ခုချင်းစီရဲ့သဘောထားကအကွဲပြားကြတယ်လို့လည်းဆိုပါတယ်။သူများရဲ့ပြည်တွင်းရေးဝင်မဆွတ်ဖက်ရဆိုတဲ့မူကိုနိုင်ငံတော်တော်များများကလေးစားလိုက်နာကြတယ်ဆိုပေမဲ့လည်းမွတ်စလင်အများစုနေထိုင်ရာနိုင်ငံတွေဖြစ်ကြတဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကတော့ရိုဟင်ဂျာတွေပေါ်မှာလူမဆန်တဲ့ဆက်ဆံမှုအပေါ်အာဆီယံအနေနဲ့ကန့်ကွက်ရည်တည်ကြဖို့တိုက်တွန်းခဲ့တယ်လို့យေတာထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်
။မအီတန်စီရဲ့ကမ္ဘာသတင်းနဲ့ကမြန်မာသတင်းကောက်နှုတ်ချက်တင်ပြချက်ဖြစ်ပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယနိုင်ဝက်စာအစီအစဉ်တွေကိုလိုင်းတူမီတာ32 40 48တို့အပြင်လိုင်းလက်မီတာ190 kHz 1905ကနေလဲတိုးချက်နားဆင်နိုင်ပါတယ် VOA ကထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံသတင်းတွေကို VOA ရဲ့စာမျက်နှာ internet စာမျက်နှာဖြစ်တဲ့ burmesevoanews.com မှာပြန်ပြီးနားဆင်နိုင်ပါတယ်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံသတင်းတွေကိုတော့စောကြီးအပြင် unique စာသားနဲ့လဲဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါတော်တာရှင်များခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE American တိုင်းရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီတိတင်ဆက်နေပါတယ်ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line 2 meter 30 40 48တို့အပြင် line lab meter 190 kHz 1509ကပါတိုးချက်ထုတ်လွှင့်နေပါတယ်ဒုတိယပိုင်းအစီအစဉ်တွေတဲကဥပုံခင်းရဲ့မြန်မာအရေးသုံးသက်ချက်အပတ်စဉ်ကျမ်းမာရေးကဏ္ဍတို့နဲ့အတူတိုင်းရင်းသားသတင်းလာကဏ္ဍမှာတနိုင်ငံလုံးအပြစ်ခတ်ရဆဲ NCA လက်မှတ်ရေးထိုးဖို့အကြောင်းကရင်နီအမျိုးသားတိုးတက်ရေးပါတီကပါပြောပါတယ်
သူပြည်ဒီ NCA ပေါ်မှာရှိနေတဲ့ယုံကြည်မှုဒီထက်တိုးမြင့်လာဖို့တော့လိုမယ်ပြီးတော့တစ်ဖက်နဲ့တစ်ဖက်ကြားယုံကြည်မှုတော့ဒီအစိုးရနဲ့ကျွန်တော်တို့
ကြားနေတဲ့အခြေအနေတွေယုံကြည်မှုကိုကြားဆင်းနေစေတဲ့အတွက် NCA လက်မှတ်ရေးထိုးဖို့ခက်ခဲနေစေဖြစ်ကြောင်း KNPB ပြောခွင့်ရပြောတာကိုမကြခင်နားဆင်ရပါမယ်အခုတော့ဥပုံခေရမြန်မာရေးသုံးသက်ချက်ကဏ္ဍကိုနားဆင်ကြရပါမယ်ခင်ဗျာရွေးကောက်ပွဲကျင်းပပြီးဖွဲ့စည်းထားတဲ့အစိုးရရဲ့လက်ထက်မှာဘဏ်လုပ်ငန်းကဏ္ဍတိုးတက်ပြောင်းလဲလာပါတယ်။ဒါပေမဲ့အာဆီယံနိုင်ငံတွေထဲမှာတော့မြန်မာနိုင်ငံကအနေအဆုံအညံဆုံအဆင့်မှာရှိနေသေးကြောင်းဥပုံခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရခင်ဗျာ။
ကျေးထားတဲ့ငွေပြန်မရလို့ပြဿနာဖြစ်နေတဲ့ပုဂ္ဂလိကဘဏ်အချို့ကိုပိတ်ပစ်တော့မယ်ဆိုတဲ့ကောလာဟလကြောင့်ဘာမှငွေအပ်ထားသူတွေအကြမကြာမီကရွရွတဲတဲဖြစ်သွားပါလေ။မဟုတ်မမှန်ကြောင်းဘ ਹੁ ဘဏ်ကဖြည့်ရှင်းရတဲ့အသည့်အခြေအနေဆိုးသွားပါလေ။စေဆိုးရခေတ်ကငွေကြေးကိုတင်တယ်လို့လုပ်ခဲ့တဲ့အတွက်ဘဏ်လုံငန်းကိုတည်သူလူစုကအယုံကြည်မရှိကြပါဘူး။ရွေးကောက်ပွဲအစိုးရတက်လာပြီးပြုပြင်ပြောင်းလဲလုပ်တော့မှဘဏ်လုပ်ငန်းကိုတဖြည်းဖြည်းယုံကြည်လာကြပါလေ။ဒါပေမဲ့အယုံကြည်မရှိသူကလူများစုဖြစ်နေတော့ပါပဲ။2013 Finscope လေ့လာချက်မှာအရွယ်ရောက်တဲ့မြန်မာပြည်သား18ရာခိုင်နှုန်းသာဗန်စင်းရှိတယ်လို့ဆိုပါတယ်။အဲ့ဒီအချိန်မှာလောင်းမှာ36ရာခိုင်နှုန်း၊ထိုင်းမှာ85ရာခိုင်နှုန်းဗန်စင်းရှိကြပါတယ်။ဒါပေမဲ့လွန်ခဲ့တဲ့2018 Finscope လေ့လာချက်မှာတော့ဗန်စင်းရင်ရှိတဲ့မြန်မာပြည်သားဥယျာဉ်25ရာခိုင်နှုန်းအထိတိုးပွားလာတာတွေ့ရပါတယ်။2013မှာဗမာငွေစုတူသတန်း4သိန်းရှိရာက9နှစ်ကြာတဲ့အခါ2018မှာနှစ်သန်း3သိန်းရှိလာလို့ဗမာငွေအပ်သူ60ရာခိုင်နှုန်းတိုးလာတဲ့သဘောဖြစ်ပါတယ်။ဒါပေမဲ့အာဆီယံနိုင်ငံတွေရဲ့ဗန်စင်းရင်ရှိသူဥယျာဉ်ပြမြနှုံးတဲ့နည်းနေပါသေးတယ
်မြန်မာနိုင်ငံကဗန်ဒီမှာငွေစုဆောင်သူဥယျာဉ်တိုးပွားလာသလိုအခြားနိလနဲ့စုဆောင်သူတွေလည်းများပြားလာပါတယ်လွန်ခဲ့တဲ့9နှစ်အတွင်းရွှေနဲ့ကြောင်မြက်ဝယ်ယူစုဆောင်သူ9သိန်းကျော်တိုးပွားလာပါတယ်ရွှေငွေဥစ္စာကိုအိမ်ထဲမှာလျှို့ဝှက်သိမ်းဆည်းထားသူ3သန်းကျော်တိုးပွားလာပြီးတမဝယမမှာစုဆောင်သူ6သန်းကျော်တိုးပွားလာပါတယ်ထူးခြားတာကတော့2013ကမွေးမြူရေးမှာစုဆောင်သူ3သန်းခွဲရှိရာက2018မှာ2သန်းအထိကျဆင်းသွားတာဖြစ်ပါတယ်။ငွေစုသူတဲမှာဗမာစုဆောင်သူဥယျာဉ်ကအ ਨੇ ဆုံးဖြစ်ပါတယ်။ငွေတိုးယူသူတွေစီကခြေငှားကြသူ5သန်းနီးပါးရှိတယ်လို့2018 Finscope စစ်တမ်းမှာဖော်ပြပါတယ်။အရွယ်ရောက်သူတဝက်နီးပါးဟာခြေငှားသုံးဆွဲကြပြီးတဝက်ကျော်ကတော့ခြေစရာမလိုဘူးလို့ဆိုပါတယ်။ဗမာငွေခြေသူဥယျာဉ်ဟာ14ရာခိုင်နှုန်းသာရှိပါတယ
်အလုံးလုံးနိုင်တဲ့အရွယ်ရောက်သူဥယျာဉ်34တန်းကျော်ရှိတဲ့အနေနဲ့လေသမား8တန်းပုံမှန်အလုံးသမား2တန်းခွဲကြာပန်းအလုံးသမား2တန်းခွဲနဲ့ကိုယ်ပိုင်အလုံးလုံးသူ9တန်းကျော်ရှိပါတယ်မိခိုးသူအဖြစ်စရင်တင်ထားသူက17တန်းကျော်ရှိပါတယ်လစဉ်ဝင်ငွေကျပ်3သိန်းကျော်သူဥယျာဉ်က17တန်းကျော်ရှိပြီး3သိန်းတဲ့နည်းသူက10တန်းလောက်ရှိပါတယ်ဝင်ငွေမရှိသူက9တန်းရှိပြီးဝင်ငွေကိုမပြောကျင်သူက9တန်းလောက်ရှိတယ်လို့ဆိုပါတယ်ဘယ်လိုပဲဖြစ်ဖြစ်ဗမာငွေစုဆောင်သူဥယျာဉ်ဟာလူနည်းစုတာဖြစ်ပါတယ်စုဆောင်သူအများစုဟာပုဂ္ဂလိကလုပ်ငန်းရှင်တွေဖြစ်ကြပြီးသူတို့ကသာဗန်ကငွေကိုအများဆုံးချေယူကြတာဖြစ်ပါတယ
်ဗန်နာယီလောကမှာထင်ရှားတဲ့ဗန်လုပ်ငန်းကြီးတွေဟာစီအစိုးရနဲ့ရောထွေးရှက်တင်ဖြစ်ခဲ့ကြတာများပါတယ်စုံစမ်းစစ်ဆေးတဲ့အခါမှာနောက်ကျောင်းပေါ်လာပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနေဆက်တတိုင်းဆောက်လို့ရမှာကမ်ဘောဇာဗန်ရဲ့မိခင်ကုမ္ပဏီကမ်ဘောဇာအုပ်စုပါဝင်နေတာကိုစုံစမ်းစစ်ဆေးပြီး အရေးယူဖို့ကုလသမဂ္ဂစုံစမ်းရေးအစီရင်ခံစာမှာဖော်ပြထားတာနဲ့ပတ်သက်ပြီးစိုးရိမ်ပူပန်မှုတွေထွက်ပေါ်နေပါတယ်ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်ကအရေးယူလာရင်ခုခံကာကွယ်ဖို့အတွက်ကမ္ဘောဇာဘဏ်ကအမေရိကန်ဥပဒေလုပ်ငန်းရှင်ဝီလျံ M. ကော်နယ်လီကုမ္ပဏီကိုငှားရမ်းထားတယ်လို့ဩဂုတ်လ29ရက်နေ့ထုတ် CNBC သတင်းမှာဖော်ပြပါတယ်အမေရိကန်အရေးယူတာကိုခံရတဲ့ဘဏ်လုပ်ငန်းဟာအပြည်ပြည်ဆိုင်ရာမှာဝန်ဆက်မှုခက်ခဲသွားနိုင်ပါတယ
်ပြည်တွင်းမှာဘဏ်လုပ်ငန်း30ခုရှိတဲ့အနေနဲ့အစိုးရဘဏ်က4ခု စီးပင်းပိုင်းဘဏ်က3ခုထက်ဆက်ဘဏ်က10ခုနဲ့ပုဂ္ဂလိကဘဏ်14ခုရှိပါတယ်ဥပမာမြမစီးပွားရေးကော်ပိုရေးရှင်းပိုင်တဲ့အင်းဝဘဏ်ဟာကာကွယ်ရေးဝန်ကြီးဌာနရဲ့ဖက်ဆက်ဘဏ်ဖြစ်ပါတယ်ပုဂ္ဂလိကဘဏ်လုံငန်းမှာငွေအပ်သူငွေချေသူတိုးပွားလာလို့ပြောင်းလဲလာပြီလို့မြင်ကြပါတယ်ဒါပေမဲ့ကမ္ဘောဇာဘဏ်အေယာဝတီဘဏ်နဲ့စီဘီဘဏ်လိုလူတီများတဲ့သမဝါယမဘဏ်ဟာအကြီးဆုံးပုဂ္ဂလိကဘဏ်တွေဖြစ်ပါတယ်ဘဏ်အငွေစုစုပေါင်းရဲ့၃ပုံ၂ပုံကိုဒီဘဏ်၃ခုကတင်ဆက်ထားတယ်လို့American Institute အစီရင်ခံစာမှာဖော်ပြပါတယ်။ဘဏ်ကွဲအများဆုံးရှိတာဟာလေဒီဘဏ်ကြီး၃ခုပဲဖြစ်ပါတယ်။တရုတ်၊ဂျပန်၊စင်ကာပူ၊မလေးရှား၊ဗီယက်နမ်နဲ့အိန္ဒိယကအပြည်ပြည်ဆိုင်ရာဘဏ်၃ခုကိုလည်းမြန်မာပြည်မှာဘဏ်ကွဲဖွင့်ခွင့်ပေးထားပါတယ်။ကျန်းဆိုင်မှုအားကောင်းလာပြီးမြန်မာစီးပွားရေးကိုပိုမိုထောက်ကူနိုင်မယ်လို့ရွေတယ်လို့ဆိုပါတယ်။ပြည်တွင်းဘဏ်မှာအစုရှယ်ယာ35ရာခိုင်နှုန်းအထိနိုင်ငံခြားဘဏ်ကိုပိုင်ဆိုင်ခွင့်ပေးထားပါလေဒါပေမဲ့ဘဏ်လုပ်ငန်းကြီးထွားလာပြီးစီးပွားရေးပမာဏသိငယ်နေတာကိုသဘောမကျဘူးလို့သုံးသပ်တမ်းမျိုးလည်းရှိပါသေးတယ
်သူအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ပါခုတော့လာမယ့်စနေညဒိုက်ရိုက်လေလိုက်မှာဆွေးနွေးကြမယ့်အကြောင်းအရာတွေကိုပြောပြရင်းဖိတ်ခေါ်ပါစေခင်ဗျာ
တော်ရရှိမြရှင်လက်နဲ့ကင်ပတိပခါတွေကြားမှာအကြောင်းအမျိုးမျိုးနဲ့အရက်သားတွေဖန်းစီခံရအခက်မသိရင်အသက်ပါဆုံးရှုံးကြရတဲ့အထီးမကြခဏကြုံနေကြရပါလေအခုနောက်ဆုံးမှဆိုရင်လေလွတ်တော်အမတ်တယောက်ကိုအေးအေးရခိုင်လက်နဲ့ကင်အဖွဲကဖန်းစီသွားတဲ့အထီးပါလက်နဲ့ကင်ပတိပခါတွေကြားမှာအရက်သားတွေအကာအကွယ်မဲ့နေကြရတာဘာကြောင့်များပါလေအရက်သားတွေလုံခြုံရေးဘယ်သူတွေကဘယ်လိုတာဝန်ယူနိုင်မလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်1239238555ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုင်းအစီအစဉ်ကကြိုဆိုပါရစေ
။တိုင်းလေးလိုင်းဆွေးနွေးခွင့်အစီအစဉ်တွေကိုတော့အင်ကာနဲ့စနေနေ့ညတိုင်းမှာနားဆင်နိုင်ပါတယ်။ပါဝင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ။အခုတခါလှည့်ကြတာကတော့ကျန်းမာရေးကဏ္ဍပါ။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာဗီတာမင် D ချို့တဲ့စေတဲ့ယောဂနဲ့ကာကွယ်ရေးအကြောင်းတင်ပြထားပါတယ်။မြန်မာနိုင်ငံမှာအဖြစ်များလာတဲ့ဗီတာမင် D ချို့တဲ့တာကိုဖြစ်စေတဲ့ယောဂတချို့ရှိနေပြီးဒီဓာတ်မချို့တဲ့အောင်ကာကွယ်နိုင်တာတွေလည်းရှိနေပါတယ်။ဒီဓာတ်မချို့တဲ့အောင်ဘလိုနည်းတွေနဲ့ကာကွယ်နိုင်ပါသလဲ။ဒီအကြောင်းအယူအကျော်အစစ်အယူအထုကုနဲ့စစ်တက္ကသိုလ်တည်းအယူအကျော်အစစ်စီးပညာဌာနပမောက္ခဌာနမှူးဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
Okay, yoga စစ်ထုထူဆရာဝန်ကြီးဗမခဒေါက်တာချစ်စိုးခင်ဗျာကျွန်တော်တို့ဒီဗီတာမင် D ချို့တဲ့မှုအကြောင်းပြီးခဲ့တဲ့ဘက်ကပြောခဲ့တဲ့နေရာမှာမြန်မာနိုင်ငံမှာအတော့ကိုအဖြစ်များလာတဲ့အကြောင်းနဲ့ဖြစ်ရခြင်းအကြောင်းတွေကနေအောင်ကြီးနဲ့ထိတွေ့မှုနေတာနဲ့အစားအသောက်အားနေတာတွေအကြောင်းကိုပြောပြခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာရေဒီဗီတာမင် D ကိုချို့တဲ့စေနိုင်တဲ့ယောဂါတွေအနေထားနဲ့ကာကွယ်နိုင်မှုအကြောင်းကိုဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့ဒီကြောဆရာရေဒီဗီတာမင် D ကိုချို့တဲ့စေတဲ့နဲ့ယောဂါတွေကဘယ်လိုရှိလဲဆရာကြီ
းသူကယောဂါတွေကတော့ဗီတာမင် D ကိုသုံးသွဲတာများတာပေါ့နော်ဗီတာမင် D သုံးသွဲတာများတဲ့ဆိုတဲ့ယောဂါတွေကတော့အပြင်ကဗီတာမင် D ကိုမလုံလောက်လုံလောက်နည်းနည်းလေးတည်းတည်းလေးဝင်နေတဲ့အချိန်မှာခန္ဓာကိုယ်ကသုံးတာများသွားရင်လေဗီတာမင် D ချို့တဲ့သွားတာပေါ့ဘလိုယောဂါမျိုးတွေကဗီတာမင် D ကိုများများလို့လဲဆိုတော့ဒီခုခံအားနဲ့ပတ်သက်တဲ့ယောဂါတွေပေါ့ခုကန်ဓာတ်တွေကိုထုတ်တယ်လို့ဒွေးပြူမှုတွေရင်းကျက်လာတယ်လို့ကြီးတွားလာတယ်ဆိုလို့ရှိရင်သူက ဗိုက်တာမင်ဒီကိုသုံးတယ်ဒီ DNA လို့ခေါ်တဲ့ဆဲရီရဲ့ပွားတဲ့အခါမှာပုံမှန်ပွားအောင်ဆိုရင်ဗိုက်တာမင်ဒီကလိုတယ်ဒါကြောင့်ဒီခုခံတတ်ဒီအများကြီးခွင့်နေတဲ့ယောဂါတွေခုပြည့်လို့ရဲ့လိဗနာယောဂါတွေပေါ့လိဗနာတို့ရေပြာလိဗနာတို့လူသားတွေမှာဆိုရှင်ဒီအသားဓာတ်တွေကိုခန္ဓာကိုယ်ထဲမှာလည်းကနေဘလူးပဲနဲ့ပွားတယ်ခုခံတတ်အနေနဲ့ပွားတယ်အဲဒီအခါမှာဗိုက်တာမင်ဒီပုံစံမှုကများရတဲ့ခါကျတော့ဗီတာမင်ဒီကအပြန်လဲလုံလောက်အောင်ပုံမှုဆိုရင်ချို့တဲ့သွားတာပေါ့
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီဗီတာမင်ဒီကိုချို့တဲ့စေနိုင်တဲ့ယောဂါတွေရှိသေးလားဆရာ
ဗီတာမင်ဒီကတော့သူကဆိုင်ကတော့ထုတ်သွားရမယ်ဒါပေမဲ့ထုတ်သွားတဲ့ဆိုရင်တော့မှသူကဗီတာမင်ဒီကိုပုံမှန်သုံးလို့ရတဲ့ဗီတာမင်ဒီနည်းမဆုတ်စားတော့တယ်မှာပါတာကဗီတာမင်ဒီကုန်ကျန်းပေါ့ကုန်ကျန်းပါတဲ့အခါမှာသူကခန္ဓာကိုယ်ထဲမှာတည့်ရည်လုံလုံးဖြစ်နေတယ်ခဏကိုရရလို့ရှိရင်နေအောင်ဒီနေ့တွေ့လိုက်တော့မှအဲကုံညမ်းမှာသူတနည်းမှာရေရက်ကလေးဖြစ်ပြီးလိုက်တယ်ဒီခါမှာ 25-hydroxy vitamin D လို့ခေါ်တယ် vitamin D လေးနည်းနည်းလေးအလုပ်လုပ်နေတဲ့ vitamin D ကုံကျော်လေးတစ်ပိန်ဖြစ်လာတယ်ဒါပေမဲ့သူကလည်းတရေကြီးခဏကိုရမှာလုံးလုံးပြီးဘူးအဲသူကဘယ်ဥသွားလဲဆိုတော့ကြောက်ကတ်ကိုသွားကြောက်ကတ်ကိုရောက်တဲ့အခါကျတော့မှကြောက်ကတ်ထပ်ပြီးတော့သူ့ကိုဓာတ်ပြုပေးလိုက်တဲ့အခါကျတော့မှရေရက်နှစ်ခုပေါင်းသွားပြီးတော့ 125-hydroxy vitamin D ဆိုပြီးဖြစ်သွားအဲ့တော့ဗီတာမင်ဒီကုန်ရမှရေနှလုံးထပ်တွေ့တယ်။အဲ့ဒီခါကျတော့မှသူကခန္ဓာကိုယ်ထဲမှာလူးလို့ပြ။ဒီခါကျတော့ကြောက်ကြမကောင်းတဲ့လူဖြစ်ပါဆိုရင်ဗီတာမင်ဒီကနေအောင်လဲထွေထွေအားတော့မှပဲပါပါခန္ဓာကိုယ်ရဲ့ကျတော့သူကတော့မဝင်မှုဖြစ်သွားတယ်။ခုနကပြောတဲ့လိဗနာအုပ်စုမှလည်းသူ့လိဗနာတို့ရေပြာလိဗနာတို့ကကြောက်ကကိုအားနေတဲ့ခါကျတော့အဲ့မှလည်းအားတော့မှပါအောင်တော့ဗီတာမင်ဒီကခန္ဓာကိုယ်ထဲမှာလုံးလုံးနေပဲနဲ့ဗီတာမင်ဒီရှုခြင်းမှုလက္ခဏာတွေတွေ့လာတယ
်။ဟုတ်ကဲ့ဆရာကြီးအခုလိုဒီဖြစ်ရခြင်းအကြောင်းရင်းတွေမျိုးစုံရှိတဲ့အခါကျတော့ဆရာကြီးဒီကာကွယ်နိုင်ဖို့အတွက်ဆိုလို့ရှိရင်ရော
ကာကွယ်နိုင်ဆရာကတော့သူကနေအောင်ကြီးတဲ့ကိုကြည့်ဖို့လိုတယ်အဲဒါကလည်းမနေ့ပိုင်းနေအောင်ကြီးဖြစ်ဖို့ခေါင်းနေပေါ့ဆိုးဆိုးပိုင်းနေအောင်ကြီးဖြစ်ဖို့လိုတယ်ဆိုတော့ဒီလိုမနေ့ပိုင်းအဲကိုးနိုင်မထိုးခင်တော့မှနေအောင်ကြီးနဲ့တပတ်ကိုနေဆုံးနိုင်ရလောက်ဒီနေ့ကိုဓာရီဝက်တနာကြီးနေဆုံးကြည့်ဖို့လိုတာပေါ့နော်နေတဲ့ကမှာလည်းညောင်ကြောက်နေတယ်ဆိုပြီးတော့အကုန်လုံးခေါင်းရောမျက်လုံးရောပြင်းအောင်ပုံထိုင်နေတယ်ညောင်ကြီးနဲ့ခန္ဓာကိုယ်ရေပြန်းနဲ့မထွေးပြန်းမထွေးပြန်းတဲ့အခါကျတော့ညောင်ကြီးကတော့ထိတယ်ဗီတာမင်ဒီကမဖြစ်ဘူးဆိုတာလည်းရှိတာပါအဲတော့ကာဝယ်ဘူးကတော့ဒီကတော့ညီတိုင်းကအလင်းအောင်နဲ့ညောင်ကြီးနဲ့နေဖို့လိုတာပေါ့နော်အဲမှမလုပ်နိုင်ဘူးဆိုလို့ရှိရင်တော့တခုကအသာတောက်ဒီခါတဲ့ခါမှာဒီကပါလေစားတော့စီးတဲ့ထဲမှာဗီတာမင်ဒီမြင်ရပါလေစားတော့ပေါ့အလုံးလုံးတွေဖြစ်စီပေါ့နော်ဒီလိုညတိုင်းသူကစားမှာမြို့ဒီနေရာလောက်ဝင်နေအငွေနဲ့နွားတုံးတစ်ခွက်တစ်ခွက်အမှုချက်ဦးဒီလိုနှလုံးအမှုစားဖို့လိုတာပေါ့နော်အမှလည်းလုပ်ဖို့မလွယ်ဘူးညောင်ကြီးနဲ့ထီအောင်နဲ့ထီအောင်မပြီးနိုင်ဘူးချက်ဦးနှလုံးနဲ့နှုတ်တစ်ခွက်ကလည်းမတောင်းနိုင်ဘူးဆိုရင်တော့ဖြစ်ဆက်တာသားမယ်တော့ဖြစ်နေတာပေါ့နော်အားရတဲ့မှာဗီတာမင်ဒီပါတဲ့အားရစားမယ်ဆိုရင်တော့လေရတာပေါ့နော်ဒီမှာလဲသတိထားဖို့ကဗီတာမင်ဒီကအများကြီးကအားရဒီမှာပါတယ်ဆိုလို့ဒီပဲပါလိမ့်စီလားလုံးဝအောက်ကဲ400အားလောက်ပါဘူးအများဖြင့်ပါရင်300အားလောက်50အားလောက်လောက်ပဲပါတာများတာပေါ့နော်အဲတော့400အားပါတာဆိုတော့ဒီချာလေးစမကြည့်ပြီးတော့မှအားဖို့လိုတာပေါ့နော
်ဟုတ်ကဲ့ဆရာကြီးတော့ဒီငါးကြီးစီတို့ပါတော့ဆရာ
ငါးကြီးစီဆိုလည်းဒီကနေ့ပြောဖြစ်ဆက်တာပေါ့နော်ဒီကပါလာကအားသေးသေးမှာဗီတာမင်ဒီကိုအဓိကပါလာကတော့ငါးကြီးစီအားသေးပေါ့ဒီမှာကြည့်လိုက်ရင်တော့ဗီတာမင်ဒီကပါလာ400ယူနစ်လောက်ကတော့ပါတယ်ဒီနေ့တမန်အများကြီးတဲ့ဗီတာမင်တို့ဗာဒလက်တို့ဗိုက်တာဇုန်းတို့ဒီလိုအားသေးသေးကတော့သူကရှင်မှာပြောတဲ့ဗီတာမင်တွေကိုအဓိကရှိတာပြီးတော့ဗီတာမင်ဒီကပါလီကလေးပဲပါလိရှိတာပေါ့နော်
ဟုတ်ကဲ့ဆရာနောက်တစ်ခုကခုနကဒီကျက်ဥနဲ့နှုတ်အပြင်ပေါ့ဆရာเนาะတခြားအစာအသောက်တွေဆရာအရင်ပြောခဲ့တယ်လို့ပဲဒီဒိဋ္ဌံအသားတွေရဲ့เนาะအတွင်းအင်္ဂါတွေအဲအဲ့လိုမျိုးဥမာငါအဲ့လိုနေထားမျိုးတွေရောဆရာဗီတာမင်ဒီပါနေတဲ့နေထား
အဲ့တော့ဒိဋ္ဌံမှာတော့အဓိကကလီစာပေါ့လေအကျဉ်းရူကလီစာတို့အဲ့ဒါကျတော့ဗီတာမင်ဒီတို့ခြေပါလားပေါ့လေအဲ့ဒါဒီကစားတဲ့အခါကျတော့လေဗီတာမင်ဒီရရတာကတပိုင်းကောင်းမှုမယ်ဒါကြတော့ခေါင်းယောဂဖြစ်စီပဲယူရရဲ့ဖြစ်တာတက်လာတယ်ဗျ။အဲ့ဒါကဖြစ်စီမဖြစ်။ဒါကငါးကြီးကြီးဆိုတာကတော့ဒီနေ့ငါးကြီးကြီးဝိလာငါးကြီးကြီးဖြန်ရအစီကိုထုတ်ထားရဆိုတော့ ငါကြီးတွေအစီအမလည်းဗိုက်တာမင်ဒီယာပါတာပေါ့။ညာဖြစ်လို့မြေသေးချောင်းလေးတွေ့တဲ့ငါကြီးတော့တော့ဘီဗိုက်တာမင်ဒီယာသိမပါဘူးပေါ့နော်။သိမပါဘူးဆိုပေမဲ့ဒီနေ့လုံးလိုအပ်တဲ့400ရောင်ကိုငါးတကောင်လုံးတော့စားရမှာဖြစ်တာ။ငါးတကောင်လုံးတော့စားရမှာဆိုတော့လေ၃တောင်သားစုကတယောက်ကိုငါးတကောင်လုံးဒီ300တောင်တော့ဒီ300တောင်တော့စားဖို့ဆိုတာသိမချနိုင်ရဘူး။ဒီလုံးကတော့စားတော့တည်းလည်းပေါ်လေလေချောင်းကြီးနဲ့ကိုကကိုညာစာဖန်းစားတယ်တော့လေညာစာနဲ့ကြာမှာပေါ့ဒီလိုတန်းငါးကြီးနဲ့ဆိုတော့သူကအနံ့ကြီးပိုင်အောင်လောက်နဲ့ရတာလေးကောင်းအောင်လောက်ပဲထိစားနေကြတဲ့ခါပဲနေနေကြည့်ချိုးတယ်မူပါဖြစ်လာကြတာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်ထားတဲ့ကျမရဲ့ကဏ္ဍကိုကြားခဲ့ရတာပါဆက်လက်ပြီးနေဆက်ဒေတာတိုင်းရင်သားသတင်းတောက်တွေစူးစင်းတင်ဆက်ထားတဲ့တိုင်းရင်သတင်းလာကိုနားဆင်ကြပါခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မိုင်းလားဒေသတွေမှာဝါနယ်မိုင်းလားတပ်တွေစစ်ရေးအခြေအနေရှုပ်ထွေးနေပါတယ်။အေအေတပ်ဖွဲ့ကဖမ်းဆီးထားတဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဝင့်တင်းကလွှဲပြီးကျန်တဲ့သူတွေအားလုံးကိုပြန်လွတ်ပေးခဲ့တယ်ဆိုတာနဲ့ချင်းပြည်နယ်ပလောဝါမြို့နယ်ကစစ်ဘေးရှောင်တချို့နေရပြောင်းရွှေ့မဲ့အကြောင်းတွေကိုကြားစားရမှာပါရှင်။
ကျမကနန်းဟောမရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်ရှိပိုင်းမင်္ဂလာဒေသထဲမှာဝနဲ့မင်္ဂလာတပ်တွေ10ရက်ခန့်အကြာစစ်ရေးတင်မှမှုဖြစ်ပွားနေပြီးပြစ်ခတ်မှုမဖြစ်ပွားအောင်အထက်ကြီးကဲတွေတွေ့ဆုံဆွေးနွေးနေဆဲဖြစ်ပါတယ်။အော်တိုဘာလ28ရက်နေ့တုန်းကအထူးဒေသလေးမင်္ဂလာတပ်ထိန်းချုပ်နယ်မြေနဲ့ဝတဖွဲ့ထိန်းချုပ်နယ်မြေအကြားခိုးစုံဂိတ်စခန်းကိုကျော်လွန်ပြီးတော့ဝတဖွဲ့ဟာမင်္ဂလာထိန်းချုပ်နယ်မြေထဲကနောင်ဟော့ဝမ်နမ်ပါဆန်းဝန်ကင်ကျေးရွာဖက်အထိဝင်ရောက်ခဲ့တာကြောင့်ဒီနေ့အချိန်မိုင်းလာတပ်တွေရဲ့ဝိုင်းရံထားခြင်းကိုခံနေရတာဖြစ်ပါတယ်ဒီတင်းမာမှုကနေနှစ်ဖက်ပြစ်ခတ်မှုမဖြစ်ပွားအောင်အထက်ခေါင်းဆောင်တွေကဆွေးနွေးနေဆဲဖြစ်ကြောင်းလဲဒေသတွင်းမင်္ဂလာဘက်ကတပ်မှုကပြောပါတယ်နှစ်ဖက်တပ်မတင်းမာခင်ပြီးခဲ့တဲ့အော်တိုဘာလ23ရက်နေ့ကလည်းဝထင်းချုံနယ်မြေမင်းငင်းရွာဖက်မှာအစရတပ်မတော်မင်းခတ်ပြူဟာမူကဝါတာဂိတ်ထောင်ခိုင်းစေမှုကြောင့်ဝါတာဖွဲ့နဲ့အစိုးရတပ်ဖွဲ့အကြားတင်းမာမှုဖြစ်ပွားခဲ့ပါတယ်။တိုင်းတုံမှာရှိတဲ့ဝါဆက်ဆံရေးယုံကတရိကန်တိုင်းစစ်ဌာနချုပ်ကိုတွားရောက်တွေ့ဆုံဆွေးနွေးပြီးမှသာအော်တိုဘာလ29ရက်နေ့ကဝါတာတွေပြန်ဆုတ်သွားခဲ့တာဖြစ်ကြောင်းလည်းသိရပါဗျ
။ချင်းမြင့်နဲ့မြို့ရလွှတ်တော်ကိုယ်စားလှယ်ဦးဝေတင်းပါဝင်ကလတန်စီမံကိန်းကအိန္ဒိယနိုင်ငံသားဝန်ထမ်း၅ဦး၊စက္ကပြ၂ဦး၊စပိဘုတ်မောင်းသူ၂ဦး၊စုစုပေါင်း၁၀ဦးကိုရခိုင်တပ်မတော်အေအေဖွဲ့ကပြီးခဲ့တဲ့နိုဝင်ဘာ3ရက်နေ့မှာဖမ်းဆီးခဲ့ပါဗျ။အဲ့ဒီဖမ်းဆီးစစ်မှာအသက်60အရွယ်အိန္ဒိယနိုင်ငံသားသူအမောဆုတေဆုံးခဲ့ပြီးနိုဝင်ဘာလ4ရက်နေ့မှာတော့ကိုယ်စားလှယ်ဦးဝေတင်းကလွှဲပြီးဂျန်နက်တူအားလုံးကိုအေအေဖွဲ့ကပြန်လွှတ်ပေးခဲ့တယ်လို့ချင်းပြည်နယ်စီပင်ဝန်ကြီးဦးစိုးထက်ကပြောပါဗျ။အေပြောရေးဆိုခွင့်ရှိသူခိုင်တုခါကတော့လို့တော့ကိုစလေဦးဝေတင်းဟာစစ်တပ်နဲ့ပူးပေါင်းပြီးတော့အေအေတပ်ဖွဲ့ရဲ့တရင်ချက်တွေကိုစုံစမ်းဖို့ခုမီးလူငယ်ဖွဲ့ကိုလှုပ်ဝက်ဖွဲ့စည်းထားတဲ့ပြင်တပ်တရင်ပေးသူတာဖြစ်တာကြောင့်ဆက်လက်ထိန်းသိမ်းထားတာဖြစ်တယ်လို့ပြောပါတယ်။ဦးဝေတင်းဖမ်းခံရတဲ့ကိစ္စပေါ်မှာချင်းဖွဲ့စည်းတွေကနေကြေညာချက်တီးတီးထုတ်ပြန်ခဲ့ကြပြီးအ мян ဆုံးပြန်လှုပ်ပေးဖို့တောင်းဆိုခဲ့ကြပါတယ်
။ရခိုင်ပြည်နယ်ရေတိတောင်မြို့နယ်အတွင်းရွှေနဒီအ мян ရေရင်ကဖမ်းဆီးသွားသူတွေထဲက25ဦးကိုနိုဝင်ဘာလ5ရက်နေ့နံနက်ပိုင်းမှာရခိုင်တပ်မတော် AA ကပြန်လည်လွတ်ပေးလိုက်ပြီးဖြစ်တယ်လို့ AA ပြောခွင့်ရခိုင်တုခကပြောပါရယ်အခုလွတ်မြောက်လာသူတွေအထက်မှာဘူးဒီတောင်မြို့နယ်က18ဦးစစ်တွေမြို့နယ်က3ဦးနဲ့ရတိတောင်မြို့နယ်ကအရက်သားတွေဖြစ်ပြီးသူတို့ကိုဘူးဒီတောင်မြို့နယ်ဆက်ခေါ်ကြေးရွာမှာလာရောက်လွတ်ပေးခဲ့တာဖြစ်ပါတယ်အခုလွတ်လာသူတွေဟာအော်တိုဘာလ26ရက်နေ့ကရတိတောင်မြို့နယ်ရေမြက်ကြေးရွာအနီးရွှေနတီအမြန်ရေရင်ကအစိုးရတပ်ဖွဲ့ဝင်14ဦးအပါအဝင်58ဦးကိုဖမ်းဆီးစဉ်ကဖမ်းဆီးခံရသူတွေဖြစ်ပါတယ်အဲ့ဒီနေ့ဖမ်းဆီးပြီးချက်ချင်းမြန်မာအစိုးရတပ်ကရဟတ်ရင်၃စီးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ဖမ်းဆီးထားသူတချို့နဲ့ AA တပ်ဖွဲ့ဝင်တချို့လည်းတည်ဆုံးခဲ့ရတယ်လို့ AA ဘက်ကသတင်းထုတ်ပြန်ထားပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကုခိုင်မြို့နယ်ပန်လော့ကျေးရွာကအမျိုးသားတို့ဟာနိုဝင်ဘာလ9ရက်နေ့ကပြစ်ခတ်ခံရပြီးအခုခါတရုတ်နိုင်ငံဘက်ကမှစေကူတာမှုခံယူနေရတယ်လို့လိုက်ပါကူညီဆောင်ရွက်ပေးသူတေရခန့်တို့ကပြောပါတယ်။ဒါပြင်ကြောင်မဲမြို့မှာလည်းနိုဝင်ဘာလ3ရက်နေ့ကရွာလူကြီး3ဦးကိုအမြင်မသိတနတ်သမားတွေကပြစ်ခတ်မှုကြောင့်တေဆုံးခဲ့ရတယ်လို့နိုဝင်ဘာလ9ရက်နေ့ကလည်း ရုပ်နိုင်ငံကိုသွားမဲ့နွားတင်ကားလစီပြစ်ခတ်ခံရပြီးဂျင်မောင်တူးတေဆုံးပြီးတော့နှုတ်တန်ရရရှိခဲ့တယ်လို့ဒေတာချေဆိုင်စီဝိဒလူမှုကွန်ရီရေးတင်ဥက္ကဋ္ဌဦးတင်မောင်သိန်းကပြောပါတယ်။မကြာခဏဖြစ်ပေါ်နေတဲ့ပြစ်ခတ်မှုတွေကြောင့်ဒေတာခန့်ပြည်သူတွေလုံခြုံရေးစိတ်ချမှုမရှိတဲ့အတွက်အာဏာပိုင်တွေဘက်ကပြစ်ခတ်မှုကျူးလွန်တဲ့တရားခဏတွေကိုအမြန်ဆုံးဖော်ထုတ်ပေးစေချင်တယ်လို့
အခုတင်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်ဘလဝါမြို့နယ်မိစားစစ်ပေးဆောင်ဒုက္ခသည်စခန်းမှာရှိတဲ့ချင်းတိုင်းရင်သားပေါ်မျိုးနယ်စုကတရားကြော်ကိုသူတို့ရဲ့သဘောဆန္ဒအရထန်တလန်မြို့နယ်တီကီးတီရွာမှာပြောင်းရွှေ့ပေးဖို့အတွက်ချင်းပြည်နယ်အစိုးရကစီစဉ်နေပါတယ်။အကြောင်းဆုံးကိုတော့ကိုရောဘတ်ကစူးစီးထားပြီးနိုင်ငံဝင်ကတင်ဆက်ပေးထားပါတယ်။
ရခိုင်တပ်တော် AA နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်ပလဝါမြို့နယ်မိစာကျေးရွာမှာစစ်ဘေးသိမ်းရှောင်နေကြတဲ့တင်းတလင်းကျေးရွာကဗိုလ်မျိုးနွယ်စုအင်အားစု20စုလူဦးရေ132ဦးတို့ဟာနိုင်ငံတော်ဒုတိယတံပရာဦးဟင်ဒရီပန်ထီယူဇာတိရွာဖြစ်တဲ့တီကီကျေးရွာမှာပြောင်းရွှေ့ခြေချပေးဖို့အစိုးရအနေနဲ့စီစဉ်ထားတယ်လို့ချင်းပြည်နယ်ဆိုရဖွဲ့ပြောခွင့်ရပုဂ္ဂိုလ်စီပင်ဝန်ကြီးဦးစုထက်ကပြောပါဗျာ
20စုလူဦးရေ132ဦးအားလုံးကနိုဝင်ဘာ17ရက်နေ့မှာကျွန်တော်မိစာနဲ့ပြီးတော့ဒီလာဖို့အတွက်ကျွန်တော်စီစဉ်တယ်မိစာနဲ့ပလဝါကို14နဲ့ဆင်းမယ်ပလဝါကနေပြီးတော့ဒီဘက်ကကြာသားနဲ့ပြတ်ပြဲပါ
မြမသမတော်နဲ့ရခိုင်တပ်တော်အီတို့တိုက်ပွဲဖြစ်ပွားနေမှုကြောင့်ပလဝါမြို့နယ်ကကင်းတလင်းကုန်းပြင်ပြီးတောင်ရင်ခံဝနဲ့ဆက်လိုင်ဝတို့ကရှင်းမီတူ600ကျော်တို့ဟာမိစာကြီးရွာမှာယာယီတဲထိုးပြီးတော့ပြောင်းရွှေ့နေတိုင်းခဲကြရတာဖြစ်ပါတယ်ကင်းတလင်းကြီးရွာကဘုံမျိုးနယ်စုတွေဟာတီကီကြီးရွာဘက်မှာပြောင်းရွှေ့ခြေချလူကြောင်တင်ပြလာတဲ့အတွက်ပြည်နယ်စုရအနေနဲ့အခုလိုစီစဉ်ပေးတာဖြစ်ပြီးသူတို့နေထိုင်ဖို့အတွက်နတ်သားလားဘက်ကနေလည်းနေအိမ်ဆောက်လုပ်ထားပြီးဖြစ်တယ်လို့ဦးစုထက်ကပြောပါတယ
်တီကီမှာကြတော့အခုနတ်ထလာကတာမိုးနေနေရတယ်လုပိထားတာ26လုံးအဆက်သင့်ရှိတယ်သူတို့ရဆောင်းနေတဲ့အတွက်ကြတော့နိုင်ငံခြားကအထောက်ပံ့နေတဲ့နောက်ပြီးဒီဒေသခံတွေအထောက်ပံ့တလားဆိုတော့သူတို့ငွေတွေစီးပြီးတော့ဆွံ့နှွေးထားတာရှိတယ်
မိစာကျေးရွာမှာနေထိုင်တဲ့ကင်းတလင်းရွာသားတို့ကတော့ကင်းတလင်းရွာဘက်မှာတိုက်ပွဲတွေကြောင့်လုံခြုံမှုအားနည်းနေလို့နေရာသစ်ပြောင်းရတယ်လို့ဆိုပါတယ်
။သွားလာရေးမှလည်းကြောက်လန့်နေရတယ်။ကိုယ့်ရဲ့တက်မွန်ကြံလုပ်တဲ့ဒီလုပ်ငန်းတွေကိုလည်းလုပ်ဖို့ကောင်းကောင်းမွန်မွန်မရဘူး။ဒီလုံခြုံရေးအခြေအနေကတော့မကောင်းဘူးလို့ပဲကျွန်တော်တို့ကခံယူတယ်။
တီကီကျေးရွာကိုပြောင်းရွှေ့ချေကြမဲ့ကင်းတလင်းကျေးရွာသားတွေဟာအေတပ်ဖွဲ့ကဘင်္ဂလားဒေ့ရဲ့နယ်စပ်ဘက်ငန်းလာကျော်ကြာဖမ်းဆီးခေါ်ဆောင်သွားသူတွေရှိကြပြီးတချို့ကတော့ပလဝါမြို့ပေါ်ကွက်တစ်ပတ်မှာအစိုးရကနေနေရာချထားပြီးပြောင်းရွှေ့ခဲ့ကြပြီးဖြစ်ပါတယ
်။ဆက်ပြီးတော့အစိုးရနဲ့ NCA လက်မှတ်မရေးထိုးနိုင်သေးတဲ့ဂရင်းနီမျိုးသားတိုးတက်ရေးပါတီ KNPP ဟာဒေသအတွင်းမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်လက်မှတ်ရေးထိုးဖို့အခက်အခဲဖြစ်နေတဲ့အကြောင်းကိုတော့အမီကနေစူးစီးထားပြီးမိကလျာမွန်ကနေတင်ဆက်ပေးထားပါတယ်
။လက်ရှိကြုံတွေ့နေရတဲ့ပြည်내တွင်းကမြေပြင်ခြေနေတွေဟာယုံကြည်မှုကိုကျဆင်းစေတဲ့အတွက်တရိုင်းကလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောထူစာချုပ် NCA လက်မှတ်ရေးထိုးနိုင်ရေးမှာအခက်အခဲဖြစ်နေဆဲပဲလို့ကရင်နီမျိုးသားတုတ်တက်ရေးပါတီ KNPP ပြောရင်းဆိုခွင့်ရှိသူနည်းနည်းဘလို့ကပြောပါတယ်
အခက်ခဲကတော့ဒီဖြစ်စဉ်ပေါ်မှာသူတို့ဒီ NCA account ပေါ်မှု NCA ပေါ်မှာရှိနေတဲ့ယုံကြည်မှုဒီထက်တိုးမြင့်လာဖို့တော့လိုမယ်ပြီးတော့တစ်ဖက်နဲ့တစ်ဖက်ကြားယုံကြည်မှုပေါ်တော့ကျွန်တော်တို့ဖက်ကြားယုံကြည်မှုနဲ့ဒီအစိုးရနဲ့ကျွန်တော်တို့ကြားယုံကြည်မှုတွေလည်းဒီထက်ဆက်မကျသွားဖို့ပြီးတော့ပြန်တက်လာဖို့တော့လိုမယ်ဘာဖြစ်လဲဆိုလို့ရှိရင်ကျွန်တော်တို့ပြည်နယ်ထဲမှာဖြစ်နေတဲ့ကိစ္စတွေအများကြီးပေါ်တော့တရင်ထဲမှာတည်နေကြတဲ့ဟာတွေကယုံကြည်မှုကိုကျဆင်းစေတယ်ကျွန်တော်တို့တွန်းဆွန်ဆွေးနွေးညှိနှိုင်းနေတဲ့အဖွဲ့မှုလို့သာစေပြောပုံမှာပြုစုဆွေးနွေးညှိနှိုင်းနိုင်တာဒါပေမဲ့တကယ်မြေပြင်မှာကျတော့ယုံကြည်မှုတွေကြာစင်းစင်းနေစီတဲ့အကြောင်းအရာတွေရှိနေတော့အဲ့ဒီယုံကြည်မှုတွေကျွန်တော်တို့ပြန်မြင့်တင်ဖို့လိုမယ
်။ကယားပြည်နယ်တွင်စစ်တပ်ကမြေယာသိမ်းဆဲမှုကိစ္စလယ်သမားတွေဖမ်းဆီးခံရတဲ့ကိစ္စတက်ကြွလှုပ်ရှားသူလူငယ်တွေတရားစွဲဆိုခံရတဲ့ကိစ္စတွေဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ရှိတိုးနိုင်ဖို့ကိုအဟသားတွေဖြစ်နေတယ်လို့ KNPP ကပြောပါတယ်။NCA ကောင်ထဲဖို့မှုဆိုင်ရာအပိုင်းတွေမှာလည်းတစ်ဆုတ်မှုတွေရှိနေမယ်ဆိုလို့ရှိရင် KNPP အပါအဝင်ပြင်မရထားတဲ့အဖွဲ့တွေအတွက်လည်း NCA လက်မှတ်ရေးထိုးရေးမှာပိုပြီးခက်ခဲလာနိုင်တယ်လို့နည်းနည်းဘလို့ကဆက်ပြောပါဗျ။အဲ
တချင်တော့ပဲ NCA ကိုအကောင်ထဲပို့တဲ့အပိုင်းမှာလည်းတစ်ဆုတ်မှုမရှိဘဲနဲ့ဆက်ပြီးတော့သွားနိုင်ဖို့လိုမယ်။
အဲ့လိုတိစုမှုရှိနေတယ်ဆိုလို့ရှိရင်ကြာလာတော့ NCE ဖြစ်စဉ်ပေါ်မှာကယုံကြည်မှုတွေကကျသွားတယ်ယုံကြည်မှုကျသွားတယ်ဆိုလို့ရှိရင်အဲ့ဒါ KNPP တစ်ဖွဲ့တည်းပဲမဟုတ်ထူပြီးသားတဲ့အဖွဲ့တွေတွေ့ရောမထူရသေးတဲ့တခြားအဖွဲ့တွေတွေ့ရောအခက်အခဲတွေဖြစ်စီ
ပြီးခဲ့တဲ့အောက်တိုဘာလ18ရက်နေ့ကအထိုင်းနိုင်ငံချင်းမိုင်မြို့မှာ KNPP နဲ့အစိုးရငင်းချမ်းရေးကိုယ်စားလှယ်တာဝန်ရှိသူတွေအလွတ်တဘောတွေ့ဆုံဆွေးနွေးခဲ့ပါတယ်အဲ့ဒီတွေ့ဆုံမှုအပြီးမှာ KNPP ဘက်က NCA လက်မှတ်ရထူးရင်းနဲ့ပတ်သက်တဲ့အဆိုပြုချက်တစ်ခုကိုအစိုးရငင်းချမ်းရေးကိုယ်စားလှယ်တွေထံပေးအပ်ခဲ့တယ်လို့လည်းနိုင်ငံတော်သမ္မတရုံပြောခွင့်ရပုဂ္ဂိုလ်ဦးစောထေကအခုလိုပြောပါတယ
်နောက်ထပ်အဆိုပြုချက်အသက်တစ်ခုပေါ့အဆိုပြုချက်အသက်တစ်ခုပေးတယ်ဒီအဆိုပြုချက်အသက်ကိုကျွန်တော်တို့ယူသွားမယ်ယူသွားပြီးရင်ကျွန်တော်တို့အစိုးရတမတော်လွတ်တော်ပေါ့ပြန်ပြီးတော့ထိုင်ဖို့ရှိတယ်ထိုင်ပြီးရင် KNPB နဲ့ပြန်တွေ့ဖို့ရှိတယ်ငွေကြေးရေးနဲ့ပတ်သက်တဲ့ဟာပေါ့ NCA ရေးထိုးရေးနဲ့ပတ်သက်တဲ့ဟာဘယ်လိုသွားမလဲဆိုတဲ့ဟာတော့အဆိုပြုချက်အသက
် KNPB နဲ့အစိုးရကိုယ်စားလှယ်တို့ရဲ့သွေးဆောင်ဆွေးနွေးမှုမှာပြည်내အစင်ပြည်ထောင်စုအစင်အပြည့်ရလက်မှတ်ရေးထိုးစဉ်ကတဘောတူထားတဲ့ကိစ္စရပ်တွေကိုအကောင့်ထဲပေါ်မှုဆိုင်ရာအကြောင်း NCA လက်မှတ်ရေးထိုးနိုင်တဲ့နည်းလမ်းတွေအကြောင်းအဆရှိတဲ့အကြောင်းအရာတွေကိုဆွေးနွေးခဲ့တယ်လို့လည်းနှစ်ဖက်ကောင်းဆောင်တွေကပြောပါတယ်လက်ရှိမြေပြင်နေထိုင်ရ NCA လက်မှတ်ရေးထိုးနိုင်ဖို့ကိုအခက်အခဲတွေရှိနေပေမဲ့လည်း KNPB အနေနဲ့ NCA လမ်းကြောင်းအတိုင်းနိုင်ငံရေးဆွေးနွေးပွဲတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့ပြောပါတယ်ရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ရပ်ပြည်နယ်အရှိပိုင်းမင်္ဂလာဒေသထဲမှာဝနဲ့မင်္ဂလာတပ်တွေစစ်ရေးအခြေအနေရှုပ်ထွေးနေပြီးနှစ်ဖက်အကြီးအကဲများတွေ့ဆုံဆွေးနွေးနေဆဲဖြစ်ပါတယ်။ချင်းပြည်နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဝေတင်းအိန္ဒိယနိုင်ငံသားဝန်ထမ်း5ဦးအပါအဝင်စုစုပေါင်းလူ10ဦးကို AA တပ်ဖွဲ့ကဖမ်းဆီးထားရာကနေဦးဝေတင်းကလွဲပြီးကြံတဲ့သူတွေအလုံးပြန်လွတ်ပေးခဲ့ပါတယ်။
ကရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တစက်တွေသတင်းသားသတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တရင်သတင်းလွှာဖြစ်ပါတယ်။ View American တန်ခအစီအစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်။အခုတောက်ကြနေမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့ဒနာယီအစီအစဉ်အစားဆုံးကိုမနေ့7နိုင်ကနေ9နိုင်အထိ line to meter 20 kHz 15.3 ည line to meter 25 kHz 11.3 ည line to meter 32 kHz 9335တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ဒီကနေ့မနေ့ဖက်နောက်ဆုံးရသတင်းချင်းချုပ်ကို Docking မြို့သက်ကကြီးညာပေးပါမယ်ခင်ဗျာ။
သမ္မတဒေါ်နယ်ထရန့်ပေါ်မှာတရားဆက်ဆွနိုင်ရေးစုံစမ်းစစ်ဆေးမှုတွေမှာဒုသမ္မတမိုက်ပန့်ရဲ့နိုင်ငံခြားရေးအကြံပေးဖြစ်တဲ့ကိုရီးယားရှိဂျန်နီဖာဝီလျံဆာအောက်လွှတ်တော်စုံစမ်းရေးကော်မတီရှေ့မှာကြားနာပွဲမှာထွက်ဆိုခဲ့ပါတယ်။သူဟာသမ္မတဒေါ်နယ်ထရန့်နဲ့ယူကရိန်းသမ္မတတို့ရဲ့ဇူလိုင်လတယ်လီဖုန်းဆက်သွယ်ပြောကြားချက်တွေကိုနားထောင်ခဲ့ရသူဖြစ်ပါတယ်။ဒါအပြင်စက်တင်ဘာ1ရက်ဝါဆောင်းမှာယူကရိန်းသမ္မတနဲ့ဒုသမ္မတမိုက်ပန့်တို့ရဲ့စစ်ရေးအကူအညီပေးရေးဆိုင်ရာဆွေးနွေးပွဲတွေ့ဆုံပွဲကိုလည်းတက်ရောက်ကျေသူဖြစ်ပါတယ်ဆီးရီးယားနိုင်ငံမြောက်ပိုင်းကရေနံတွင်းတွေကိုအကာအကွယ်ပေးဖို့အတွက်ချထားတဲ့ American တပ်ဖွဲ့တွေဟာရေနံကနေရတဲ့ငွေတွေကို cut ရွှေအဓိကပါတဲ့ Syria Democratic တပ်ဖွဲ့ SDFC ရောက်စီဖို့အတွက်ကူညီလှောက်ဆောင်ပေးနေပါတယ် SDF တပ်ဖွဲ့ဟာ IS အကြမ်းဖက်ဝါဒီအဖွဲ့ကိုတိုက်ခိုက်ရမှာ American ရဲ့အဓိကမဟာမိတ်လည်းဖြစ်ပါတယ်အဖွဲ့ဝင်22နိုင်ငံရဲ့ Chinese Bed နိုင်ငံ9နိုင်ငံပါဝင်တဲ့IORA India တပုတ်တရား data ရင်းနိုင်ငံများအဖွဲ့မှာအဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံရဲ့ရှောက်ထားချက်ကို Bangladesh နိုင်ငံကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပါတယ်။ UAE Arab Sawa များပြည်တော်စုနိုင်ငံမှာကျင်းပတဲ့ IORA Council ရဲ့အကြီးအကဲအရာရှိများဆွေးနွေးပွဲမှာမြန်မာကအဖွဲ့ဝင်ဖြစ်ဒုတိယအကြိမ်ထပ်မံရှောက်ထားချက်ကိုပယ်ချခံရတာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့အထင်ရှားဆုံးအတိုက်ခံခေါင်းဆောင်ဆမ်ရန်စီဟာပြင်သစ်နိုင်ငံပါရီမြို့ကနေသူ့မူရင်းနိုင်ငံပြန်ဖို့အတွက်လင်းဘောတက်ရောက်ခွင့်ကိုအပိတ်ပင်ခံခဲ့ရပါတယ်။
တောက်ကြနေမနေ့ခင်ထိတ်တန်းရောက်နေတဲ့တရင်အချင်းချုပ်ကိုဒေါ်ကင်မျိုးသက်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုကျော်ကျော်သိန်းဖြစ်ပြီးအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။အစီအစဉ်မှုကတော့ကျွန်တော်ရဲမထော်ပါ။ဒီကနေ့ညနေပဲ6နိုင်ခွဲကနေ9:00ထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter 70 kHz 1.683 ည line to meter 70 kHz 1.5563ည line to meter 25 kHz 11.965တို့ကနေအသံလွှင့်ပေးမှာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေပါစေ
Thank you.
This program has come to you from the Voice of America, Washington.